to the Voice of America in Burmese.
Mingala nya cha ma shin. PO A မြန်မာပိုင်းစီစဉ်ရဲ့2029ခုနှစ်ဇန်နဝါရီလ14ရက်အင်္ဂါနေ့ညပိုင်း 9:30 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line တို့မီတာ 1925 30နဲ့ PO A ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနောင်လာပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်ကတော့ဝင်းမဲမှာမဆုမွန်နဲ့အတူဒီနေ့ခြေတက်ရောက်သတင်းတွေကိုပြောပြပေးမှာပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ Iran သမ္မတကယူကရိန်းလေရင်ကိုပစ်ချခဲ့သူတွေကိုအရေးယူသွားမယ်လို့ကြေညာလိုက်ပါတယ်။အီရန်ကနျူကလ িয়ার စာချုပ်ကိုမလိုက်နာလို့ဥရောပ၃နိုင်ငံကတုံ့ပြန်သွားမယ်လို့ဆိုလိုက်ပါတယ်။ဒီနေ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းတွေထပ်ပြီးစကားဆက်ထိုးကြတော့မှာပါ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါမန္တလောင်းရေ
။ကောင်းပါပြီရှင်။တရုတ်သမ္မတရဲ့ခီးစင်မှာရခိုင်ပြည်နယ်ကကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကိုဆက်လုပ်မယ်အလားအလာနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်ဖွဲ့ AA ရဲ့သဘောထားဘယ်လိုရှိပါသလဲ
။ကျွန်တော်တို့ပြည်သူတွေအတွက်အကျိုးရှိမဲ့ဒီလုပ်ငန်းတွေဆိုလို့ရှိရင်ကျွန်တော်တို့ကကြတော့ဒါဟိုဘာမှဆန့်ကျင်စရာအကြောင်းမရှိဘူးကျွန်တော်တို့အားပေးတယ်
အေးအဖွဲ့ပြောခွင့်ရခိုင်သူခါပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်နိုင်ငံတကာဖိအားတွေနဲ့ရင်ဆိုင်နေရတဲ့မြန်မာကိုတရုတ်သမ္မတရှီလာရောက်မဲ့အပေါ်နှစ်နိုင်ငံသုတေသီတွေရဲ့ဆွေးနွေးပွဲဒေတာရင်းမတူညီမှုတွေကြောင့်ချင်းမြင်တဲ့ထက်ကအိညာမြန်မာပူပေါင်းဆောင်နေတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေနှောင့်နှေးနေရတဲ့တဲ့နဲ့အခြေခံပညာကျောင်းစာသင်ချိန်တိုးလိုက်တဲ့အပေါ်ကန့်ကွက်တဲ့ဖဲကြိုးစိမ်းလှုပ်ရှားမှုအကြောင်းကိုထုတ်လွှင့်သွားမှာပါဒုတိယပိုင်းနိုင်ငံရေးမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုဝင်းမင်းနဲ့မဆုမွန်တို့ကပြောပြပေးကြပါအောင်ရှင
်အီရန်သမ္မတဟက်ဆန်ရူဟာနီကယူကရိန်းခီးစဲတင်လေရင်ကိုမှားပြင်းပစ်ချခဲ့သူတွေကိုအပြစ်ပေးအရေးယူသွားမယ်လို့ဒီနေ့ကြေညာပြုလိုက်ပါတယ်။ရုံးမြင့်တန်ကြားကလည်းပြောရမှာသမ္မတရူဟာနီကခရီးသည်ပေါင်း186ယောက်လုံးတေခဲ့ရတဲ့ဒီပြစ်ချက်ခဲ့မှုဟာခွင့်လွတ်နိုင်စရာမရှိဘူး။ဒီအတွက်အထူးခုံရုံးဖွဲ့ဖို့လိုတဲ့တကဘာလုံးကလည်းဒါကိုစောင့်ကြည့်နေလိမ့်မယ်လို့ပြောခဲ့ပါတယ်။ဒီနေ့မှာပဲအီရန်တရားရေးပြောခွင့်ရကလည်းဒီမှုနဲ့ပတ်သက်ပြီးစစ်ဆေးမှုတွေအကြီးအကျယ်လုပ်နေပြီးလူတချို့ကိုလည်းဖမ်းထားတယ်လို့အီရန်ဆိုရပိုင်းသတင်းဌာနကနေပြောခဲ့ပေမဲ့ဘသူတွေနဲ့ဘယ်နှယောက်ကိုဖမ်းထားတယ်လို့တော့အတိအကျမပြောခဲ့ပါဘူး။ဗိုလ်ထုနေကဒီချက်လျင်ပြတ်ကျခဲ့တာကဆက်ချွေမှုကြောင့်လို့အရင်အီရန်ဆိုရကပြောခဲ့ပြီးနောက်3ရက်ကြာစနေနေ့ကျမှအီရန်တပ်သားတွေပြစ်ချခဲ့တယ်လို့ဝန်ခံခဲ့ရမှာအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေနဲ့ရင်ဆိုင်လာကပြီးကမှအခုလို့ရေးယူဖို့စပြောလာတာပါ။ထင်ရှားတဲ့အီရန်တက္ကသိုလ်တွင်ယာကနန်းတွင်နဲ့ချီတဲ့ဆန္ဒပြကျောင်းသူကျောင်းသားတွေတတိယနေ့ဖြစ်မနေ့ကစုရုံးခဲ့ကြပြီးအစ္စလာမ်အုပ်စိုးသူတွေကိုကန့်ကွက်ရှုံချခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲအီရန်ထိတ်တန့်အရာရှိတွေအနေနဲ့ဒီလေရင်ပစ်ချခဲ့ရခြင်းအကြောင်းရင်းကိုဖုံးကွယ်နိုင်ဖို့အခုလိုအရေးယူခဲ့ပုံရတယ်လို့သုံးသပ်မှုတွေလည်းထွက်နေပါတယ်ခင
်ဗျ။အီရန်နျူကလ িয়ার ရေ2015နိုင်ငံတကာသဘောတူညီချက်ကိုအီရန်နိုင်ငံကမလိုက်နာတော့တဲ့အတွက်အငင်းပွားမှုဆိုင်ရာဖြည့်ရှင်ရေးစာချုပ်ပါလုပ်ငန်းစဉ်အတိုင်းဆက်လက်ဆောင်ရွက်ရတော့မှာဖြစ်ကြောင်းဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကဒီကနေ့ပဲပူးတွဲကြေညာလိုက်ကြပါတယ်။အီရန်နိုင်ငံပေါ်မှာစီးပွားရေးရပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးပြီးတရားဝင်ကုံသွယ်နိုင်ရေးကြိုးပမ်းမှုတွေအပါအဝင် JCPOA သဘောတူညီချက်အတိုင်းလိုက်နာခဲ့ပေမဲ့လို့စာချုပ်ပါအဓိကအချက်တွေကိုအီရန်နိုင်ငံကလိုက်နာဖို့ပြန်ကွက်ခဲ့ကြောင်းဒီကြေညာချက်မှာပြောဆိုခဲ့တာပါအမေရိကန်တရုတ်ရုရှားတို့ပါလက်မှတ်ရေးထိုးထားခဲ့ကြတဲ့နိုင်ငံတကာသဘောတူညီချက်ကိုတော့အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ကန့်သတ်ဖို့ရည်ရွယ်ထားပြီးအပြန်အလှန်အနေနဲ့အီရန်ပေါ်မှာစီးပွားရေးအရပိတ်ဆို့တံခတ်မှုတွေကိုရှော့ပေါ်ပေးရမှာဖြစ်ပါတယ်ဒါပေမဲ့လည်း2018ခုနှစ်တုန်းကသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့ရာကတန့်စင်ပြီးသားယူရေနီယံတွေကိုထုတ်လုပ်စုဆောင်းခွင့်ပြုထားတဲ့ပမာဏထက်ကျော်လွန်ထုတ်လုပ်ခဲ့ပြီးဗဟိုခွာဆက်တွေကိုလည်းပုံမှန်အသုံးပြုခဲ့တာပါအီရန်နိုင်ငံသားရေးဝန်ကြီးဂျာဘတ်ဇာရစ်ကတော့ဒီတိုင်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့အနေနဲ့အမေရိကန်ရဲ့ဥဆောင်မှုနောက်ကိုလိုက်နေမယ်ဆိုရင်အောင်မြင်မှုရနိုင်မှာမဟုတ်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်ရှင်
။ဒီနှစ်နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီရဲ့အမေရိကန်သမ္မတလောင်း6ဦးအနေနဲ့ဒီနေ့နှောင်းပိုင်းမှာမျက်နှာချင်းဆိုင်အကြိတ်နဲ့စကားဆက်ထိုးကြပါတော့မယ်။ Republican Party သမ္မတ Donald Trump နဲ့ရှင်ပြိုင်မဲ့ Democratic သမ္မတလောင်းရွေးချယ်ရေးအမေရိကန်နိုင်ငံနောက်လည်ပိုင်းပြည်နယ်ဖြစ်တဲ့ Iowa မှာမဲမဆပေးခင်မှာနောက်ဆုံးအကြိမ်အနေနဲ့အခုလိုစကားဆက်ထိုးကြမှာပါဒီမိုကရက်တစ်ပါတီအနေနဲ့ဒီစကားဆက်ထိုးဖွဲ့တွေအောင်မြင်မှုနဲ့ပတ်သက်ပြီးစံသတ်မှတ်ချက်တွေပုံမှန်မြန်မာလာနေချိန်မှာပြည်ခဲ့တဲ့ဇွန်လတည်းကစခဲ့တဲ့ဒီလုပ်ငန်းစဉ်တွေအခုဘွဲကတော့သမ္မတလောင်းအ ਨੇ ဆုံးဝင်ပါနိုင်မှာဖြစ်ပါတယ်အခုဘွဲမှာအရင်အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုက်ဒန်အထက်လွှတ်တော်မှဘာနီဆန်ဒါစ် Elizabeth Warren, Indiana Pinega, South Bend Mudo, Wenhang, Pete Buttigieg, now, a Mutami Teludoma, Amy Klobuchar Chane, billionaire the TG Tom Stiaro, Wenjama Pibare, D. Iowa Pineha, Chile and Yazu Shira Dita Pibi, Lubu Yazu, Thondan Shiga, American and Angalunga, Lu Chosago, Guzapipo, Anebime. လာရွေးချီကြတဲ့ဒီသမ္မတလောင်းရွေးပွဲအတွက်ပထမဆုံးစတဲ့ပြည်နယ်အနေနဲ့လက်ဦးအသားရအားသာချက်တော့ရှိနေပါတယ်ဒီနှစ်အခုလိုမဲဆပေးမှုကိုတော့ဖေဖော်ဝါရီ3ရက်မှာလုပ်မှာပါဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းရွေးချယ်ပွဲမှာ၃ချိန်မြောက်ဖြစ်ဝင်ပြိုင်မဲ့ဗဟိုအလေလက်လက်ဝဲရင်းဒုသမ္မတဟောင်းဘိုင်ဒန်အနေနဲ့တနင်္ဂနွေလောင်းကစစ်တမ်းတွေမှာထိတ်ဆုံးကဦးဆောင်နေပေမဲ့အခု 20ရာခိုင်နှုန်းထောက်ခံမဲနဲ့အသာစီးရနေပြီးမဆာချူးဆက်စ်ပြည်နယ်ကတက္ကသိုလ်ဘာမောကဟောင်းအဲလစ်ဘက်ဝါရန်က18ရာခိုင်နှုန်းနဲ့ဒုတိယလိုက်နေကအလေအလတ်သဘောထားရှိကြောင်းပြောနေတဲ့ Pete Buttigieg ကတော့16ရာခိုင်နှုန်းနဲ့တတိယလိုက်နေပါတယ်ခင်ဗျာ
အမေရိကန်နဲ့ကုန်သွယ်ရေးတင်းမာမှုတွေကြုံနေရပေမဲ့လို့တရုတ်နိုင်ငံရဲ့ကမ္ဘာတဝန်ပြပကုန်တင်ပို့မှုဟာပြီးခဲ့တဲ့2019ခုနှစ်မှာတော့3.5ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံကသွင်းကုန်တွေပေါ်မှာအခွန်အနေတိုးမြင့်ခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ထဲအမေရိကန်ကိုကုန်တင်ပို့မှုဟာ2018ခုနှစ်ကထက်စာရင်12.5ရာခိုင်နှုန်းကျဆင်းသွားပြီးဒေါ်လာ418.5ဘီလီယံသာရှိခဲ့ကြောင်းလဲတရုတ်နိုင်ငံအကောက်ခွန်ဌာနကဒီကနေ့ထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေကဖော်ပြခဲ့ပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲဖြစ်နေချိန်မှာတရုတ်ပြပပို့ကုန်လုပ်ငန်းရှင်တွေဟာအာရှဥရောပအာဖရိကဈေးကွက်တွေကိုအယောင်မြင့်တင်မှုစ조사ခဲ့ကြရာကပြင်သစ်ကနေဒါ၊ဩစတြေးလျ၊ဘရာဇီးနဲ့အရှေ့တောင်အာရှနိုင်ငံတွေစီကိုတင်ပို့မှုတွေက10ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်။ကမ္ဘာတဝန်းကုန်တင်ပို့မှုမှာတော့အရင်တစ်နှစ်ကထက်ရာခိုင်နှုန်းဝက်တိုးပြီးတော့ 9.8 ရာခိုင်နှုန်းနဲ့238.9ဘီလီယံရှိခဲ့တာပါ။သွင်းကုန်ပမာဏဟာလည်း 16.3 ရာခိုင်နှုန်းတိုးပြီးတော့ 190.9 ဘီလီယံရှိခဲ့ပါတယ်။တရုတ်နိုင်ငံကိုအမေရိကန်ကအဓိကတင်ပို့နေတဲ့ပဲပီဇက်နဲ့ဝသားတွေပေါ်မှာအခွန်တိုးမြင့်ကောက်ခံနေတာကိုဖယ်ရှားပေးဖို့ဒီဇင်ဘာလလာတဲ့ကြေညာခဲ့ပေမဲ့2019ခုနှစ်တစ်နှစ်လုံးမှာတော့အမေရိကန်ကသွင်းကုန်ပမာဏရော့ချခဲ့ပြီး 20.9 ရာခိုင်နှုန်းဒေါ်လာ 122.8 ဘီလီယံသာရှိခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာပထမအဆင့်သဘောတူညီချက်တည်းရဲ့ဒီသတင်းပတ်ထဲမှာဝါရှင်တန်မှာလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့အတွက်နှစ်နိုင်ငံအပြန်အလှန်သွင်းကုန်ခွန်နေတိုးမြင့်ရာကကမ္ဘာစီးပွားရေးအပေါ်မှာရိုက်ခတ်နေတာတွေကိုရော့ပါလာဖို့ယင်းနှိမ့်မြုံနံသူတွေကမျှော်လင့်နေကြပါတယ်ရှင်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကအင်ကာညဘက်သတင်းတွေကိုဆက်ပြောပြပေးနေပါတယ်ကမ္ဘာပံအစီရင်ခံစာတည်ထုတ်ပြန်ရမှာမြမစီပွားရေးနှေးကွေးနေပြီးပြည်တွင်းမရေရာမှုတွေဆက်ရှိနေပေမဲ့စီပွားရေးကြံ့ကြံ့ခံနိုင်မှုနဲ့ဆက်ရက်တည်နေနိုင်သေးတယ်လို့ထောက်ပြလိုက်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလရက်စွဲနဲ့ထုတ်ပြန်တဲ့ဒီအစီရင်ခံစာထဲမှာမြမနိုင်ငံရဲ့ချင်းငွေနေရာကြွချင်လုံတာရရှိမှုတွေမှာနဲ့နောက်စီပွားရေးလုံတာကင်တာရှိမှုတရားဥပဒေစိုးမိုးမှုတွေမှာအားနည်းချက်တွေရှိနေသေးပေမဲ့စီပွားရေးတိုးတက်မှုနှုန်းကမဆိုးသလောက်လေးဆက်မြင့်နေဆဲဖြစ်တယ်လို့ဆိုပါတယ်။ဒီအစီရင်ခံစာအရမြမစီပွားရေးတိုးတက်မှုနှုန်းဟာ2018-19ခုနှစ်မှာ 6.3 ရာခိုင်နှုန်းမြင့်မားမယ်လို့ခန့်မှန်းထားခဲ့တာကြောင့်အရင်နှစ်ထက်တိုးတက်မှု 6.2 ရာခိုင်နှုန်းထက်မဆိုးသလောက်မြင့်မားဆဲဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်လမ်းဘက်ဆက်သွယ်ရေးဆောင်ကဏ္ဍမှာပုံမှန်ယင်းနှိမ့်နိုင်တာနဲ့2020ရွက်ောက်ပွဲမတိုင်ခင်ဒီကဏ္ဍမှာထပ်အကောင့်ထည့်ဖို့ရှိနေတာတွေကြောင့်အခုလာမယ့် 2020-21 ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုက 6.4 ရာခိုင်နှုန်းနောက်ထပ်မဆိုးသလောက်ထပ်တိုးလာနိုင်ပွဲရှိတယ်လို့ဒီအစီရင်ခံစာမှာခန့်မှန်းထားပါတယ်။မြန်မာနိုင်ငံစီးပွားရေးတိုးတက်မှုမှာဝန်ဆောင်မှုလုပ်ငန်းကအဓိကနေရာမှာရှိနေပြီး2018-19မှာ 8.9 ရာခိုင်နှုန်းတိုးတက်ဖို့ခန့်မှန်းထားခဲ့ကလက်လီလက်ကားကုန်သွယ်မှုကလည်းတိုးတက်လာတဲ့ကြောင့်ခီးသွွားလုပ်ငန်းနှစ်ကွေလာနေပေမဲ့ဆက်မချသွားအောင်ထိန်းထားနိုင်တယ်လို့အစီရင်ခံစာကဆိုပါတယ်။ဒါပေမဲ့ပုဂ္ဂလိကစီးပွားရေးကဏ္ဍထုတ်လွှင့်မှုနည်းနေတာဥပဒေဖွဲ့စည်းမှုဆိုင်ရာခက်ခဲတွေရှိနေတာနဲ့မြန်မာနိုင်ငံမှာလက်နက်ကိုင်ဖွဲ့တွေနဲ့ပဋိပက္ခတွေရှိနေတာကြောင့်ယင်းနှိမ့်နိုင်မှုတိုးတက်ရေးအတွက်မရေရာမတည်ကြတဲ့စိန်ခေါ်မှုတွေရှိနေတယ်လို့ထောက်ပြလာပါတယ်ခင်ဗျာ။
မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာသူ့ရဲ့တာဝန်သက်တမ်းမကုံဆုံးခင်နောက်ဆုံးအကြိမ်ဖြစ်နေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိုင်းနိုင်ငံတွေကိုဒီသတင်းဘက်ကနေစလို့သတင်းတစ်ပတ်ကြာသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုဝင်ရောက်ခွင့်ဆက်လက်ညှင်းပယ်ခံထားရတဲ့အတွက်အိန္ဒိယနိုင်ငံတွေကိုမနေ့ဖြန်ဇန်နဝါရီလ15ရက်နေ့ကနေ23ရက်နေ့အထိသွားရောက်ပြီးတော့အချက်အလက်စုဆောင်းမှုတွေနဲ့သက်ဆိုင်သူတွေကိုတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။လူခွင့်ရေးအထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာတစ်ဖက်သက်ဆန်ပြီးမျှတမှုမရှိဘူးဆိုပြီးမြန်မာအနာပိုင်တွေကပြည်ဝင်ခွင့်ပေးဖို့ညှင်းဆန်ထားတာလည်းဖြစ်ပါတယ်။မြန်မာအစိုးရကဝင်ခွင့်မပေးပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းအတွက်သတင်းချက်လက်တွေကိုပြပြဆုံဆုံနဲ့ဗက်လိုက်မှုမရှိဘဲတင်ပြနိုင်မှုတက်နိုင်သလောက်ဆက်ပြီးတော့စ조사သွားမှာဖြစ်ကြောင်းလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကသူ့ထုတ်ပြန်ချက်မှာပြောဆိုထားတာပါ။သူ့တာဝန်သက်တမ်းကုံဆုံးပြီးနောက်ဆုံးခီးစဉ်ဖြစ်နေသွားမယ့်အချိန်ဟာမြန်မာနိုင်ငံလူခွင့်ရေးအတွက်အရေးကြီးတဲ့အချိန်ခါလဲဖြစ်နေပြီးတော့အခြေအနေတွေတိုးတက်အောင်တအားသမျှဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောခဲ့ပါတယ်။ခီးစဉ်အဆုံးသက်ဖြစ်နေရှေ့သတင်းပတ်ကြာသပတေးနေ့ကြာရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်ရှင်။
ကျောင်းကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့တံခါးပိတ်ဆို့အရေးယူမှုတွေကင်းလွတ်ခွင့်ပေးဖို့တိုက်တွန်းပြောဆိုပေးနိုင်တယ်လို့ဒီနေ့ပြောလိုက်ပါတယ်။သမ္မတမွန်ကပဲအခုလိုတိုက်တွန်းရတာကမြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆပ်ဖို့ထောက်ကူပေးနိုင်မယ်။တောင်မြောက်နှစ်နိုင်ငံဆက်ဆံရေးပိုကောင်းလာဖို့ပါလို့ဆက်ပြောခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံနဲ့ပါကစ္စတန်နိုင်ငံတွေမှာမကြသေးခင်ရက်တွေတွင်မှာပဲနှင်းနေအကြီးအကျယ်ကြာဆင်းခဲ့တာအပါအဝင်ပြင်းထန်တဲ့ရာသီဥတုကြောင့်လူပေါင်း100ကျော်သေဆုံးခဲ့ရပါတယ်။ပါကစ္စတန်နိုင်ငံကထိန်းချုပ်ထားတဲ့ကာရှမီးယားဒေသမှာတော့ရေခဲတောင်ပြိုကျရာကလူ90ထပ်မင်းသေဆုံးခဲ့ပြီးတော့သေဆုံးသူအများအပြားကတော့နီလန်တောင်ကြားဒေသမှာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်တွေကိုကိုဝင်းမင်းနဲ့မဆူမွန်တို့ကကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။နိုင်ငံတကာဖိအားတွေစိန်ခေါ်မှုတွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရချိန်မှာလာရောက်တဲ့တရုတ်သမ္မတရှီကျင်းပင်ရဲ့ခီးစဉ်ဟာမြန်မာအတွက်အကျိုးရှိမဲ့ခီးစဉ်ဖြစ်ကြောင်းဇန်နဝါရီလ14ရက်ရန်ကုန်မြို့မှာလုပ်တဲ့မြန်မာတရုတ်အကြံပြုသုတေသီအဖွဲ့ရဲ့ဆွေးနွေးပွဲမှာတရုတ်ကိုယ်စားလှယ်တွေကပြောပါတယ်။မြန်မာကိုယ်စားလှယ်တွေကတော့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွက်အကျိုးရှိမဲ့တိုးတက်ဖွံ့ဖြိုးရေးတွေလုပ်ပေးဖို့ရည်ရွယ်ရင်းအထူးကရင်းမြစ်ဖြစ်တဲ့လူသားရင်းမြစ်ကိုအသုံးချပြီးတော့မြန်မာနိုင်ငံသားတွေအတွက်အလုတ်ကိုင်းဖန်တီးပေးနိုင်ရေးကိုဦးစားပေးဖို့တိုက်တွန်းသွားပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုစီသူကတင်ပြထားပါတယ်
။缅甸外交部缅甸战略国际问题研究所
တရုတ်သမ္မတရှီကျင်းပင်မလာခင်မှာတရုတ်မြန်မာနှစ်နိုင်ငံချင်းချင်းအတွက်အခုလိုတွေ့ဆုံခွင့်ရတာကျေးဇူးတင်ကြောင်းတရုတ်နိုင်ငံနိုင်ငံခြားဘာသာပုံနှိပ်ထုတ်ဝေအဖွဲ့ဥက္ကဋ္ဌမစ္စတာဒူဇန်ယွန်းကအဖွင့်မိန်ကုံးမှာပြောဆိုသွားတာပါ။မစ္စတာရှီကျင်းပင်ရဲ့2020အတွက်နိုင်ငံရခြားပထမဆုံးခီးစဉ်ဟာမြန်မာနိုင်ငံဖြစ်ပြီးတော့1954ခုနှစ်မှာနှစ်နိုင်ငံခြားသဘောတူညီမှုရရှိခဲ့တဲ့ငြိမ်းချမ်းရေးမှု5ချက်အတိုင်းတရုတ်ဆိုရကဆက်လက်ရည်တည်သွားမှာဖြစ်ကြောင်းဒီကနေ့လှုပ်တဲ့မြန်မာတရုတ်အကြံပြုသူတွေတီအဖွဲ့များရဲ့ဆွေးနွေးပွဲမှာတရုတ်မြန်မာအရေးကျွမ်းကျင်သူတွေကပြောကြားခဲ့ကြပါတယ်။ဒါ့အပြင်မြန်မာနိုင်ငံအတွက်နိုင်ငံတကာဖိအားပေးမှုတွေကိုရင်ဆိုင်နေရပြီးတော့စိန်ခေါ်မှုတွေကြုံနေရချိန်မှာတရုတ်သမ္မတလာရောက်မှုဟာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့ခီးစဉ်ဖြစ်တယ်လို့လည်းပြောကြပါတယ်။ဒီကနေ့2020ဇန်နဝါရီလ14ရက်ဟာမြန်မာတရုတ်တန်တမန်ဆက်ဆံရေးအနှစ်80ပြည့်တဲ့နေ့လည်းဖြစ်ပါတယ်။မြန်မာနဲ့တရုတ်နှစ်နိုင်ငံဟာအတူလက်တွဲခဲ့တဲ့အိမ်ကြီးချင်းတွေဖြစ်ကြတဲ့အတွက်ကြုံတွေ့နေကြတဲ့ရှုပ်ထွေးတဲ့နိုင်ငံရေးစီဝါရီအပြောင်းလဲတွေကြားမှာအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့လည်းဒီပွဲကိုတက်ရောက်လာတဲ့တရုတ်နိုင်ငံကိုယ်စားလှယ်တွေကပြောပါတယ်ဒီပွဲကိုတက်ရောက်ခဲ့တဲ့ယူနန်ပြည်နယ်ကတရုတ်ပါမောက္ခတူးကလည်းမြန်မာနဲ့အဓိကဆက်ဆက်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ပညာရေးဆိုင်ရာအကူအညီတွေပေးနေတယ်လို့လည်းပြောပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့နိုင်ငံခြားအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့လာရောက်မဲ့ဒီခီးစဉ်မှာဒေသတွင်းဆင်းရဲမွေးတည်မှုလျှော့ချဖို့အပြင်ရဝန်းနဲ့ပိုလန်မှစီမံကိန်းကိစ္စတွေကိုလည်းဆွေးနွေးသွားဖို့ရှိတယ်လို့လည်းပြောကြပါတယ်။မြန်မာတရုတ်သူတေတီအဖွဲ့တွေရဲ့ဒီကနေ့တွေ့ဆုံပွဲဟာတရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်အကြိုတွေ့ဆုံပွဲတစ်ခုဖြစ်ပြီးတော့သမ္မတရဲ့ဒီခီးစဉ်မှာကုံတမှုဆိုင်ရာနားလည်မှု MOU နှစ်ခုလက်မှတ်ရေးထိုးသွားဖို့လည်းစီစဉ်ထားတာပါ။တရုတ်လူသမားတွေတရုတ်ကျွမ်းကျင်လုပ်သားတွေနဲ့ပဲနိုင်ငံရခြားစီးပွားရေးလုပ်လို့ရှိတဲ့တရုတ်နိုင်ငံတွေနဲ့မြန်မာနိုင်ငံအတွက်အကျိုးရှိမဲ့တိုးတက်ဖွံ့ဖြိုးရေးတွေလုပ်ပေးဖို့ရည်ရွယ်မယ်ဆိုရင်မြန်မာနိုင်ငံရဲ့အဓိကအရင်းမြစ်တစ်ခုဖြစ်တဲ့လူသားရင်းမြစ်ကိုဦးစားပေးအသုံးပြုဖို့မြန်မာနိုင်ငံကုန်တယ်နဲ့စက်မှုလုပ်ငန်းရှင်များအသင်းတွဲဘက်အတွင်းရင်းမှုဒေါ်ခန်းခိုင်နွယ်ကပြောပါတယ်။အဲ့
တော့မြန်မာနိုင်ငံရဲ့အားပါချက်ကကျွန်တော်နိုင်ငံလူဦးရေ 50% တန်းမှာအလုံးလုံးနိုင်ငံတော်အသက်ရမှာရှင်လူဦးရေက 50% ရာကျော်ပါတယ်ရှင်။59%-59%ကြားထဲမှာနောက်တော့တချို့တော့လေ့လာဖို့ဒီကျွန်မကြားတဲ့အခါမှာနောက်70%ကြီးကို ဒီအလုံးလုံးနဲ့တူရရှိနေကုန်မယ်လို့ဆိုပါရဲ့ရှင့်အကြောင်းအဖွင့်ကောင်းနေလေယူတော့ကျွန်တော်နိုင်ငံရဲ့တန်ဖိုးမဖြတ်နိုင်တဲ့ assets ဖြစ်တဲ့ human resource ကိုလည်းအသုံးချပေးပါ
မြန်မာနိုင်ငံရဲ့လူသားအရေးမြစ်ကိုအသုံးချပြီးတော့မြန်မာနိုင်ငံသားတွေအတွက်အလုပ်ကံဖန်တီးရေးကိုဦးစားပေးဖို့တိုက်တွန်းခဲ့တာပါ။ဒါ့အပြင်ယူနန်ပြည်နယ်ဟာမြန်မာနဲ့အဓိကကုန်သွယ်နေတဲ့တရုတ်နယ်စပ်ဒေသဖြစ်ပြီးတော့ဒီဒေသမှာမြန်မာဘက်ကတင်ပို့ကုန်တွေကိုတိုးမြင့်ဖို့မျှော်လင့်ထားတဲ့အတွက်တရုတ်ဘက်ကတတ်မှတ်ထားတဲ့ကုန်စည်အရေးအသွေးတတ်မှတ်စံနှုန်းမှီဖို့လှုံ့ဆော်နေကြောင်းလည်းပြောပါရယ်။မြန်မာနိုင်ငံဟာတရုတ်ရဲ့ရဝန်းနဲ့ပိုလန်မှစီမံကိန်းကိုပထမဆုံးထောက်ခံကြိုဆိုခဲ့တဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပါရယ်။ပိုလန်မှစီမံကိန်းဟာတရုတ်ဩဇာချက်ထွင်မှုဖြစ်တယ်လို့ဝေဖန်နေကြပေမဲ့ဒါဟာဒေသတွင်းစီးပွားရေးတိုးတက်ဖို့လှုံ့ဆော်တာဖြစ်ကြောင်းလည်းဒီပွဲကိုစီစဉ်တဲ့တရုတ်မြန်မာအရေးကျွမ်းကျင်သူတွေကပြောခဲ့ကြပါတယ်ခင်ဗျာ
ကိုစီသူတင်ပြသွားတာပါရှင်တောတာရှင်များရှင်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့တိမ်မွေးလာတဲ့နေရာမှာရှိတဲ့ကြောက်ဖြူအထူးစီးပွားရေးစီမံကိန်းဆိုင်ရာရင်းနှီးမြှုပ်နှံမှုအတွက်မကြာခင်မှာမြန်မာနိုင်ငံကိုလာရောက်မဲ့တရုတ်သမ္မတရှီဂျင်းပင်ကဆက်လက်လှုပ်ဆောင်မဲ့အလားအလာရှိနေပါတယ်။ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဒေသခံတွေရဲ့တဘောရာနဲ့ဒေသတွင်းတိုက်ပွဲတွေဆင်နွှဲနေတဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တဘောရာဘယ်လိုရှိတယ်ဆိုတာကို VOA သတင်းထောက်ကိုသက်နိုင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်။
တရုတ်သမ္မတရှီဂျင်းပင်ဟာလာမယ့်ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးနိုင်ငံခြားဖွံ့ဖြိုးရေးဆိုင်ရာနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာနားလည်မှုစာရှင်လာတွေရေးထိုးဖို့ရှိနေတာပါ။အဲ့ဒီတည်းမှာရခိုင်ပြည်နယ်ကကြောက်ဖြူထူးစီးပွားရေးဆောင်စီမံကိန်းဆိုင်ရာရင်းနှီးမြှုပ်နှံမှုအတွက်သဘောတူညီချက်တွေလည်းပါဝင်မယ်လို့ခန့်မှန်းနေကြတာပါ။ဒါပေမဲ့ရခိုင်ပြည်နယ်ထဲမှာဆိုရတက်နဲ့အေအဖွဲ့တို့ကြားတိုက်ပွဲတွေကရခိုင်မြောက်ပိုင်းမှာပြင်းထန်နေတာဖြစ်ပြီးဒါဟာတောင်ပိုင်းထိကျင်းပလာနိုင်တယ်လို့အေအဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဒီဟာကတော့ဒီဟိုတိုက်ပွဲအနေထားကတော့ဒါဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုသူတို့ဒီနောက်ထားအင်အားအလုံးရင်းနဲ့နေပြီးတော့ central position နဲ့ standing နဲ့ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဘက်ကလည်းပဲဒါခန်းစစ်ကိုကြည်ကြည်တက်တက်နဲ့ထိထိရောက်ရောက်ဒါဟိုတုံ့ပြန်ရမှာပေါ့ဗျ။ဟုတ်ဒီအဲ့ဒါကြောင့်မလို့ဘေးနေရာမှာတိုက်ပွဲမဖြစ်ဘူးလို့ပြောလို့မရဘူးဟိုအောင်ပိုင်းမှာလည်းဖြစ်နိုင်တယ်တခြားနေရာတွေမှာလည်းဖြစ်နိုင်တာပေါ့
ရခိုင်မြောက်ပိုင်းရှိပြည်နယ်ထဲမှာမြန်မာအစိုးရနဲ့အိန္ဒိယအစိုးရတို့လက်တွဲဆောင်ရွက်နေတဲ့ကလတန်စီမံကိန်းမှာတော့အေအေဖွေးရဲ့တိုက်ခိုက်မှုကြောင့်လုပ်ငန်းတွေနှောင့်နှေးကျင့်ကြံမှုတွေရှိနေတာပါအခုရခိုင်ပြည်နယ်ကြောက်ဖြူကတရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့ရင်းနှီးစကန်နဲ့ကြောက်ဖြူထူးစီးပွားရေးဆောင်နဲ့ပတ်သက်ပြီးအေအေဖွေးဘလို့တဖော်ထားပါတယ်လေ
အခုတော့ဒါတဲ့ကိစ္စတွေအလုံးကဒါသူတို့ဒီ government တို့ government မှာအစိုးရနဲ့သူတို့ဒါသဘောတူညီချက်နဲ့သူတို့ထောက်ထားကြတဲ့ကိစ္စတွေဖြစ်ဟိုအရင်လေကျွန်တော်တို့ကတော့ပြောပြတာရှိတာကျွန်တော်တို့ပြည်သူတွေအတွက်အကျိုးရှိမဲ့ဒီလုပ်ငန်းတွေဆိုလို့ရှိရင်ကျွန်တော်တို့ဘက်ကတော့ဒါဟိုဒါမှဆန့်ကျင်စရာအကြောင်းမရှိဘူးကျွန်တော်တို့အားပေးတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကအရင်နဲ့ထောက်ပြန်ချက်ထုတ်ပြောထားတာရှိသူတို့အခုလည်းပဲကျွန်တော်တို့ကတော့ဒီအဲ့ဒီဖန်ဖေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လုပ်ခဲ့ဖို့ကြိုးစားနေကြတော့ကျွန်တော်တို့ကအင်ဂျင်ကြီးအကြောင်းတော့မရှိ
ကြောက်ဖြူမျိုးနေမှာဆောင်ရွက်မဲ့စီမံကိန်းတွေကိုအဲ့ဖွေးကထောက်ခံတယ်ဆိုပေမဲ့ကြောက်ဖြူဒေသခံအများစုကတော့လက်မခံကြဘူးလို့ကြောက်ဖြူကျစ်လက်ဒေသဖွံ့ဖြိုးရေးအသင်းညှိနှိုင်းရေးမှူးကုထွန်းကြီးကပြောပါတယ
်အဓိကဒီနိုင်ငံရေးပါတီကောင်းဆောင်တွေဒေသရဲ့နိုင်ငံရေးပါတီကောင်းဆောင်တွေ CSO ကောင်းဆောင်တွေနဲ့ကြည့်ပါလူကြီးတွေကိုလောက်တဲ့အခါမှာကျွန်တော်တို့အဲ့မှာလူပေါင်းရောပေါင်း30ဝန်းကျင်ကကျွန်တော်တို့ဒီလူပေါင်း60ကျော်လောက်ကိုလောက်တဲ့အခါမှာတော့ဒီကျွန်တော်တို့အဓိက focus ထားတဲ့ group ကပေါ့ဒီကြည့်ပါလူကြီးအစိမ်းနိုင်ငံရေးပါတီအစိမ်းကလက်ခံတာကိုမတွေ့ဘူးနောက်တစ်ခုကကြတော့ဒီဒေသမှာကတော့တကယ်တော့လက်ခံတဲ့လူက20နှစ်ရာခိုင်နှုန်းလောက်ရှိတာတော့တွေ့တယ်လက်မခံတဲ့ရာခိုင်နှုန်းကတော့38ပေါ့ဆိုတော့ကျန်တဲ့လူတွေကတော့သူတို့မသိဘူးဘာမှဟိုနားမလည်ဘူးပေါ့တော့မဖြစ်နိုင်ဘူးဆိုပြီးတော့ပြတာလို့ရှိတယ်ဆိုတော့ပြောလို့ရတာကတော့လက်မခံတဲ့ရာခိုင်နှုန်းကတော်တော်များတယ်လို့ပြောလို့ရတယ
်အရင်ဆိုရလက်ထက်ကဆောင်ရွက်ခဲ့တဲ့မတည်တွန်းရင်တဲ့စက္ကန့်ပါဝင်ရွှေကဲစီမံကိန်းတို့ကြောင့်စီမံကိန်းအရိယာတွင်မှရှိတဲ့ဒေသခံတွေဟာအလုတ်ကန်ခွင်လန်းတွေပျောက်ဆုံးခဲ့ရပြီးလက်ရှိရှင်ထိလေဒုက္ခရောက်နေကြတယ်လို့ကြောက်ဖြူကြည်လက်ဒေသဖွံ့ဖြိုးရေးအသင်းကပြောပါတယ
်ကိုသက်နိုင်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်သတင်းတွေကို line to meter 1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါတယ်။အခုတော့ချင်းပြည်နယ်ရင်းကဖွံ့ဖြိုးရေးစီမံကိန်းတွေနှောင့်နှေးနေရတဲ့သတင်းဖက်ဆက်ရအောင်ပါ။အိန္ဒိယမြန်မာနှစ်နိုင်ငံအစိုးရတို့ပူးပေါင်းဆောင်ရွက်နေတဲ့ကလဒန်ဘက်ဆောင်စီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ကလဒန်မြစ်ကူးတရစီမံကိန်းအပါအဝင်ချင်းပြည်နယ်ရင်းလှုပ်ဆောင်နေတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဟာဒေသရင်းအေအေရခိုင်လက်နက်ကိုင်အဖွဲ့ရဲ့နှောက်ယှက်မှုတွေနဲ့တပ်မတော်နဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နောက်နေမှုတွေကြုံနေရတယ်လို့ဒေတာခန်တွေကပြောပါတယ်အပြည့်အစုံကတော့ VOA မြန်မာပိုင်းတရေထောက်နိုင်ကိုအိမ်ကအတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါချင်းပြည်နယ်ပလက်ဝါမြို့နယ်ကလတန်မြစ်ပေါ်မှာတည်ဆောက်နေတဲ့ကလတန်မြစ်ကူးတရားကိုလာမယ့်ဖေဖော်ဝါရီလ20ရက်ချင်းမြူရာနေ့မှာဖွင့်လှစ်ဖို့ရည်ထားပြီးမြက်အေးရခိုင်လက်နက်ကန်ဖွဲ့ရဲ့နှောက်ယှက်မှုကြောင့်တတ်မှတ်ကာလတွေမဖွင့်လှစ်နိုင်ဘူးလို့ချင်းပြည်နယ်ဆိုရပြောရေးဆိုခွင့်ရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်
ကလကန်ကကျွန်တော်တို့မူကြတာတော့ဒီတံပေါင်းနဲ့ PPC တွေဆုံးလို့ရှိရင်ဒီ2023 message ချင်းတို့ကနေမှာဖွင့်ဖို့ဆိုပြီးတော့ပြီးခဲ့ဆိုပြီးအလုံးကအကရီကိုအမခံကြတာဒါပေမဲ့ဟိုမထင်မပနဲ့အရင်တံပေါင်းတင်တဲ့တင်မို့ကိုမရှိလိုက်တော့တံပေါင်းတွေကအကုန်လောင်သွားတယ်အဲ့ဒါကိုစပြမှားတာတော့အချင်းနှောင်းနေသွားတယ်နောက်တစ်ခါအခုတည်လာကြတော့လည်းလက်နေကြီးနဲ့ထပ်ပစ်တယ်ဆိုတော့ဒီတံပေါင်းကချင်းနာတက်ကိုနောက်ချပြီးမှဒီလုံငန်းကိုရောက်တော့အခုမှလုံနေအောင်သူရတမတ်တည်းရဲ့မပြီးနိုင်တော့ဘူးနော်လုံငန်းဆောင်ရွက်မှုကတော့ဒီက60ခန့်လုံးအထက်တော့ပြီးနေတယ်ဆိုတာလေးတို့သိထားပါစေ
ကလတန်မြစ်ကူးတရားဒီဆောက်ရေးစီမံကိန်းကိုတတ်မှတ်ထားတဲ့ချိန်ပြီးစီးနိုင်ခြင်းမရှိပေမဲ့ဒီ2020ခုနှစ်အတွင်းပြီးစီးအောင်တည်ဆောက်သွားမယ်လို့ဆိုပါတယ်နိုဝင်ဘာလ30ရက်နေ့မှာပလက်ဝမီဆူရန်လမ်းစီမံကိန်းအတွက်တည်ဆောက်လာတဲ့တင်ပေါ်ကိုအေရခိုင်လက်နက်ကန်အဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ပြီးခဲ့တဲ့မလ16ရက်နေ့တုန်းကလည်းကလတန်မြစ်ကူးတရားအတွက်အသုံးပြုဖို့ရန်ကုန်ကနေတင်ပေါ်နဲ့တည်ဆောက်လာတဲ့တရားတံပေါင်းတန်းချိန်300နီးပါးကိုအေအဖွဲ့ကနေမိရှုပ်ဖျက်ဆီးခဲ့ပါတယ်ဒီလိုပြစ်ခတ်ရတာဟာပစ္စည်းတင်ဆောင်မှုမှာအေအဖွဲ့ကိုကြောင်ကြားမှုမရှိတယ်လို့စစ်တပ်ရဲ့လက်နက်ရိက္ခာတင်တင်မောတွေပါလာလို့ပြစ်ခတ်ရတာဖြစ်တယ်လို့အေအတာဝန်ရှိသူတွေကပြောပါတယ်။ကလတန်မြစ်ကူးတရားတာတိဆောက်ပစ္စည်းသွားရင်ဒေတာတွင်သွာလာရေးလွယ်ကူသွားမယ်လို့ပလက်ဝမြုတ်ခံကိုကျော်အောင်ကပြောပါတယ်
။ဒီတရားကိုဝင်နိုင်ခြင်းမှာဆိုရင်ကျွန်တော်အမြင်ကတော့ကျွန်တော်တို့ပလက်ဝကြီးမဟုတ်ပဲနဲ့ဒီကျွန်တော်တို့ရခိုင်ပြည်နယ်ရောအတ္တိကဒီမြို့နယ်ဒီဒီဌာနဆိုင်ရာလုပ်ငန်းတွေပြီးတော့ဒီကပြည်သူရလေဒီကိုအေကိုဒေတာကနေကားနဲ့တော့ကောင်းအကျင်းနဲ့တော့ကောင်းဒီတွားလေလို့ဆိုမှဟိုတစ်ဖက်မှာဒီဒီကကြီးသာလေစိုးသက်ဖို့အခြေအနေရှိတယ်
ဒါပေမဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်ဒေသတွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးသင်းမာနေဆဲဖြစ်သလိုလုံခြုံရေးအခြေအနေကလည်းစိတ်ချရတဲ့အနေအထားမရှိသေးပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့တုန်းကအမျိုးသားနှုတ်တော်ကိုယ်စားလှယ်ဦးဝေးသင်းပါဝင်ကလတန်ဖွံ့ဖြိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယမျိုးသား5ဦးစကပြာ2ဦးနဲ့ဆက်လှည်သမားနှုတ်ဦးစုစုပေါင်း10ဦးကိုချင်းပြည်နယ်ပလက်ဝါလမ်းပိုင်းကြီးစုရွာကနေလမ်းခွလတ်မှာအဖွဲ့ကနေဖမ်းဆီးခြင်းခံရပြီးဦးဝေးသင်းကတော့ပြန်လွတ်လာတာမရှိသေးပါဘူး။စီရေးသိမ်းမှနေစေချင်နေကြောင်းအိန္ဒိယနဲ့မြန်မာဆွေရတို့ပူးပေါင်းဆောင်ရွက်နေတဲ့ဂလတန်ဘက်ဆုံစီမံကိန်းကလည်းနှောက်နှေးနေတာပါဂလတန်ဘက်ဆုံစီမံကိန်းအတွက်မူပေါင်းသဘောတူညီချက်ကို2008ခုနှစ်မှာအိန္ဒိယနဲ့မြန်မာဆွေရတို့လက်မှတ်ရေးသူးခဲ့ကြပြီးဒီစီမံကိန်းမှာပင်လယ်ရေကြောင်းမြစ်ကြောင်းနဲ့ကာလန်းတွေပေါင်းစည်းပြီးဂလတန်နဲ့အိန္ဒိယရှေ့ပိုင်းကစိတ်ကမ်းတွေကိုရခိုင်နဲ့ချင်းပြည်နယ်တွေကနေတဆင့်မီဆူရန်နဲ့ဆက်သွယ်ပေးဖို့ပါဝင်ပါတယ်ချင်းပြည်နယ်တွင်ကလတန်စီမံကိန်းဖြင့်တရုတ်ပါဝါချိုင်းနာကုမ္ပဏီနှင့်ပူးပေါင်းပြီးတော့မြို့နယ်၄ခုမှာအလတ်စားရေအားလျှက်၅ခုအကောင်အထည်ပေါ်ဖို့ချင်းပြည်နယ်အစိုးရဘက်ကနေသဘောတူညီထားပါတယ်။ဒီစီမံကိန်းတွေလှုပ်ဆောင်မယ်ဆိုရင်ဒေသခံတွေထိခိုက်မှုရှိလာနိုင်တယ်လို့ချင်းပြည်နယ်ချင်းမြစ်ချောင်းများစောက်ကြီးရေဖွဲ့တာဝန်ခံဥမှန်စခုတ်ကပြောပါတယ
်။အခုကျွန်တော်ရထားတာကကြီးစားလို့ခေါ်ရမြဟာကမနစ်ပူရအနေနဲ့လင်းလိုမှာရှိတယ်လင်းလိုလင်းလိုမြစ်ချောင်းဆိုလို့ရှိရင်ဒီကခံကြီးကလင်းလိုမြစ်ချောင်းအတိုင်းနဲ့တဲ့ရပို့ဆောင်တယ်ဆက်တဲ့တော့လာကြတယ်ဆိုတော့စိတ်ကျုံမိနေလဲပါအဲ့ဒီလင်းလိုကန်းချင်တာမပြီးမှာပဲဆိုတော့ဒီကခံကြီးရဲ့နေရာဒီသူတို့ရဲ့ငွေငွေရေးတွေပေါ့နော်စိတ်ကျုံကြီးကအစသူတို့ဗန်းချောင်းကအစအဲ့ဒါအကုန်လုံးပြည့်စုံသွားမှာပါသူရကစီမံကိန်းအကောင့်အထည်မပေါ်ခင်မှာလမ်းပတ်စစ်တွေကောင်းမွန်စွာလုပ်ပြီးမှဒီနေရာတွေရဲ့အစာထိုးနေရာဖြတ်ပြီးတာတွေပေါ့နော်အဲ့ဒါကြီးကျေပင်မမစီမံဆောင်ရွက်ပြီးမှအကောင့်ဖက်ပေါ်မှာကျွန်တော်တို့အတွက်အကျိုးပြည့်မယ်လို့မြင်တယ
်။ချင်းမြင့်နယ်ဖလန်းမြို့နယ်တွင်ရန်နာထားတဲ့မဏိပူရရေအားလျှက်စင်မှန်ကိန်းနဲ့ပလက်ဝမြို့နယ်ပဲတင်ဝရေအားလျှက်စင်မှန်ကိန်းကိုပြန်လည်ကောင်းတဲ့ဖော်ဖို့ချင်းမြင့်နယ်အစိုးရကနေလှိလဆန်းစစ်စီစဉ်နေတာလည်းဖြစ်ပါတယ်။အလားတူနော်ဝေးကုမ္ပဏီတစ်ခုဖြစ်တဲ့နော်ဝေးပါဝါကုမ္ပဏီနဲ့လည်းအလတ်စားရေအားလျှက်စစ်3ခုအကောင့်တွေပေါ်ဖို့သဘောတူထားပြီးဖြစ်နိုင်ခြေရှိမရှိခြုံငုံသုံးသပ်မှုကာလအချိန်တစ်နှစ်ပေးထားတယ်လို့ချင်းမြင့်နယ်အစိုးရကပြောပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုခြင်းနဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အခြေခံပညာကျောင်းစာသချင်းတလတိုးတဲ့အပေါ်လူမှုစစ်သန်းကောက်ယူမဲ့ဖဲချိုးစိမ့်လှုပ်ရှားမှုသတင်းတင်ပြပါမယ်ပညာရေးဝန်ကြီးဌာနရဲ့အခြေခံပညာကျောင်းစာသင်ချိန်တလတိုးလိုက်တဲ့အပေါ်ကန့်ကွက်ဆန္ဒပြနေကြပေမဲ့တုံ့ပြန်မှုတစုံတရာမရတဲ့အတွက်သဆင့်သက်ပြီးတော့လူလူတဘောရာစစ်တမ်းကောက်ယူမှုနဲ့ကန့်ကွက်လက်မှတ်စူးစီးမှုတွေလှုံ့ဆော်တော့မှာဖြစ်ကြောင်းဖဲချိုးစိမ့်လှုံ့ဆော်မှုအဖွဲ့ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မေခါကရန်ကုန်ကနေသတင်းပေးပို့ထားပါတယ
်ပညာရေးဝန်ကြီးဌာနအနေနဲ့အခြေခံပညာသင်ကြားရေးဆရာဆရာမတွေကျောင်းသားသမဂ္ဂတွေရဲ့ဝေဖန်အကြံပြုချက်တွေကိုလစ်လျူရှုနေတဲ့အပြင်သင်ယူတဲ့သင်ယူဟောင်းစာသင်ကာလစနစ်တကျသတ်မှတ်မှုမရှိတာကျောင်းဖွင့်ရဲ့ပိတ်ရက်သတ်မှတ်ချက်စနစ်တကျမလုပ်ဘဲကျောင်းစာသင်ချိန်တလတိုးမယ်လို့ကြေညာခဲ့တာကြောင့်ဒါကိုကန့်ကွက်တဲ့အနေနဲ့ဖဲချိုးစိမ့်လှုပ်ရှားမှုကိုစတင်လှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိချိန်ထိပညာရေးဝန်ကြီးဌာနဘက်ကညှိနှိုင်းဆောင်ရွက်လာတာမရှိတဲ့အပြင်တောင်းဆိုချက်တွေကိုလစ်လျူရှုနေတာကြောင့်တဆင့်တိုးပြီးလှုပ်ဆောင်ဖို့ဆုံးဖြတ်ခဲ့ကြရဲ့လို့ဖဲချိုးစိမ့်လှုပ်ရှားမှုဦးဆောင်ကော်မတီကကိုနော်ထက်အောင်ကပြောပါတယ
်။ကျွန်တော်တို့မိဘတွေစီကိုဆင်ပါမိဘတွေစီချင်းပြီးတော့တကယ်သူတို့ရဲ့စကားသံတွေသူတို့ရဲ့သဘောထားတွေကျွန်တော်ရယူပါပြီးတဲ့အချိန်မှာကျွန်တော်တို့မူစီကားရနေရာတွေပေါ့ကျွန်တော်တို့ကတော့လဲကြမို့အဲ့လိုလဲတဲ့နေရာမျိုးမှာကျွန်တော်တို့ပေးချပွားပြီးတော့လူတွေနဲ့သူတို့ရဲ့သဘောထားကိုဒီကိစ္စကိုမင်းညဇာမတွေရောမိဘတွေရောကျောင်းသားတွေရောဒီတခြားသောပြည်သူတွေစီကရောသူဒီရောတက်ွက်ကြောင်းလမ်းမတီဖုံးပါမယ်။ဒါကိုအခြေခံပညာကျောင်းကဆယ်ဆမားကြီးရဲ့လမ်းမထူးတဲ့ကိစ္စကိုသူတို့ရဲ့သက်ဆိုင်ရာ zone light ကျွန်တော်တို့တောက်ပါမှာဖြစ်ပြီးတော့ဒီဆယ်ရက်ဒီမှာတောက်ပါမှာပါမယ
်။ဒီလှုပ်ရှားမှုကိုဖဲချိုးစိမ့်လှုပ်ရှားမှုဥဆောင်ကော်မတီအခြေခံပညာရေးလှုပ်သားသမဂ္ဂတက္ကသိုလ်ဆရာဆရာမများကိုစားပြုကော်မတီတို့တုံးခုပေါင်းလှုပ်ဆောင်တာဖြစ်ပြီးဒီကော်မတီတွေရဲ့လူမှုကွန်ရက် website တွေမှာလည်းကန့်ကွက်လက်မှတ်တွေပေးပို့လက်မှတ်ထိုးနိုင်ဖို့စီစဉ်မှာဖြစ်တယ်လို့လည်းကိုယ်တော်ထအောင်ကပြောပါတယ်မလကုံတီကျောင်းတရဲ့တိုးတဲ့သတ်မှတ်ချက်ရအခြေခံပညာကျောင်းတွေဟာမလကုံတီဖွင့်လှစ်ရတော့မှာဖြစ်ပါတယ်ဒီနှစ်ပညာသင်နှစ်အစတည်းကတိုးဖို့ကြေညာထားပေမဲ့ခုချိန်ထိညွှန်ကြားချက်တိတိကျကျထုတ်ပြန်နိုင်ခြင်းမရှိသေးသလိုတိုးမြင့်မဲ့အချိန်ကာလအတွက်သင်ယူညွှန်တန်းကိုလည်းတိကျရေးဆွဲပေးထားတာမရှိပါဘူးဒါအပြင်လက်ရှိရေးဆွဲထားတဲ့သင်ယူကလည်းလာမယ့်ဖေဖော်ဝါရီလအထိသာရေးဆွဲထားတာဖြစ်တာကြောင့်အခုထုတ်ပြန်တဲ့အစီအစဉ်ပေါ်ဘဝင်မကျမှုတွေအတော်လေးထွက်ပေါ်နေရတာဖြစ်ပါတယ်စာသင်ရက်တိုးတဲ့အတွက်ဆရာဆရာမတွေဘက်ကကွန့်ကွက်ကြတာမဟုတ်ဘဲသင်ယူကိုတိတိကျကျထုတ်ပြန်မပေးတာအပါအဝင်စနစ်တကျလှုပ်ဆောင်မှုတွေမရှိတာတွေကြောင့်ကန့်ကွက်ရတာဖြစ်တယ်လို့တထုံမူလာရန်ကြောင့်ကိုရဲထိုက်ကပြောပါတယ
်သူတွေတဲ့စစ်တမ်းဘာတစ်ခုမှမရှိဘဲနဲ့ကျွန်တော်တို့လာပြီးတော့အာဏာရှင်ဆက်ဆံရေးလာပြီးတော့အဲ့ဒီခံယူမရစာသင်ချိန်ကာလကိုမြင်တာကိုကျောင်းတက်ရဲ့တွင်းပြလို့ကျွန်တော်တို့ကန့်ကွက်တာမဟုတ်ဘူးဆိုတာကိုသိတယ်
အထမရန်နဲ့တက္ကသိုလ်ဝန်ထမ်းတွေရဲ့အရေးချင်းစစ်ဆောင်ပွဲတွေဖိဆိုးနေချိန်မှာစာသစ်ဌာနအဖြစ်သတ်မှတ်ထားတဲ့ကျောင်းတွေမှာအခြားအတန်းတွေကိုပိတ်ထားရမှာဖြစ်ပါတယ်။ဒါပေမဲ့စာသစ်ဌာနအဖြစ်သတ်မှတ်မထားတဲ့ကျောင်းတွေဆိုရင်တော့အဲ့ဒီကကျောင်းသားတွေကျောင်းတက်ရမှာဖြစ်တဲ့အတွက်ကျောင်းသားအလုံးအတွက်တပြေးညီဖြစ်စေမယ့်အစီအစဉ်မဟုတ်ဘူးလို့ဆရာဆရာမတွေကထောက်ပြနေကြတာပါ။ဖဲချိုးစိမ့်လှုပ်ရှားမှုတွေကိုစကိုင်းမကွေရန်ကုန်အပအဝင်တနိုင်ငံလုံးမှာရှိနေတဲ့ပညာရေးတက္ကသိုလ်တွေမှာဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးကျောင်းသားမိဘဆရာတွေရဲ့သဘောထားစစ်တမ်းတွေကိုကောက်ယူပြီးပါကလည်းပညာရေးဝန်ကြီးဌာနကိုတင်ပြသွားမှာဖြစ်တယ်လို့ဖဲချိုးစိမ့်လှုပ်ရှားမှုဦးဆောင်ကော်မတီကပြောဆိုထားပါတယ်ရှင
်မမေခါတင်ပြသွားတာပါရှင်ကျမတို့ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 19 25 30နဲ့အပြင် line meter 190ရောကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Intel set 17နဲ့ Mia set 3ဂျူရူတွေကနေဖန်ယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဇန်နဝါရီလ14ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925နဲ့30နဲ့အပြင်လိုင်းလှမီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသီကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဥကတင်ပြထားပါတယ်ရှင်။
ဒီရန်နိုင်ငံတကယ်မျိုးတော်ပြင်ပမှာပြီးခဲ့တဲ့ဘက်ကယူကရိန်းခီးတဲ့တဲ့လေရင်ကိုအီရန်ဘက်ကပြစ်ချလိုက်တဲ့ကိစ္စစန့်ကျင်ကန့်ကွက်နေကြတဲ့အီရန်နိုင်ငံသားတွေကိုထောက်ခံတဲ့အကြောင်းအမေရိကန်သမ္မတအင်ဂျီတော်ကထုတ်ဖော်ပြောဆိုပါတယ်။ဒီချိန်ထဲမှာအီရန်ထိပ်တန်းဗိုလ်ချုပ်ကြီးကိုပြစ်မှတ်ထားလုံခြံခဲ့တဲ့ကိစ္စမှာဘာကြောင့်တက်ခိုက်ခဲ့တယ်လဲဆိုတဲ့ထောက်လိုက်ရေးချက်လက်တွေပေးဖို့သမ္မတထရန့်ဆိုရကိုအမေရိကန်ပါတီကြီးနေရာစလုံးကဖိအားတွေတိုးပေးနေပါတယ်။အီရန်ကိုစီးရီးယားတစ်ဖက်သက်တိုက်ခိုက်နိုင်တဲ့သမ္မတရဲ့လုတ်ပိုင်ခွင့်ကိုထိန်းချုပ်ဖို့လဲဒီမိုကရက်တစ်ပါတီဝင်တွေကကြိုးစားနေကြပါတယ်။ယူကရိန်းခီးတဲ့လေရင်ကိုမှားပြီးပြစ်ချမိတာပါလို့အီရန်ဆိုရကဝန်ခံလိုက်တဲ့အချိန်မှာဒေါသဖြစ်နေတဲ့အီရန်ပြည်သူတွေဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲတွေကပြီးခဲ့တဲ့ဘက်ကအီရန်ကတ်အထူးတပ်ဖွဲ့ခေါင်းဆောင်ထိပ်တန်းဗိုလ်ချုပ်ကြီးကာဆန်ဆိုလမန်နီအသက်ခံရလို့အမေရိကန်တွေကိုစန့်ကျင်တဲ့ဆန္ဒပြပွဲနေရာတွေမှာအစားထိုးဝင်လာခဲ့တာပါ။သမ္မတဒေါ်နယ်ထရန့်ကတော့အီရန်ခေါင်းဆောင်တွေခင်ဗျာဆန္ဒပြနေတဲ့သူတွေကိုမတတ်ပါနဲ့ထောင်ထဲချီတဲ့ဆန္ဒပြသူတွေကိုခင်ဗျားတို့ထောင်သွင်းအကျဉ်းချခဲ့ပြီးပါပြီတက်လဲတက်ပြီးခဲ့ပါပြီခင်ဗျားတို့ကိုကဘာစောင့်ကြည့်နေပါလဲပို့ပြီးရေးကြည့်တာကတော့အမေရိကန်ပြည်ထောင်စုကစောင့်ကြည့်နေပါလဲဆိုပြီး Twitter လူမှုကွန်ရက်ကရေးပါတယ်သမ္မတရဲ့မြို့သားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်န်ကတော့ABC ရုပ်သံကနေခုလိုပြောပါတယ
် This has not been a good week for the Iranian regime.
ဒီသတင်းပတ်ဟာအီရန်အစိုးရအတွက်တော့မကောင်းတဲ့သတင်းပတ်လို့ပြောရမှာသိကြပါတယ်
။အမေရိကန်အစိုးရဟာအီရန်နဲ့ဆက်ဖြစ်ဖို့မလိုလားဘူးလို့မျိုးသားလုံခြုံရေးအကြံပေး Robert O'Brien ကပြောပါတယ်။ဒါပေမဲ့လည်းအီရန်မှာအပြောင်းအလဲတွေပေါ်လာအောင်ထပ်ပြီးဖိအားပေးသွားမယ်ကြောင်း ABC ရုပ်သံကပြောဆိုသွားတာပါ
။ We're going to support human rights. The best thing we can do for the Iranian people and for the world
ကျွန်တော်တို့ကလူ့အခွင့်အရေးကိုထောက်ခံအားပေးပါတယ်။အီရန်ပြည်သူတွေအတွက်ကျွန်တော်တို့အကောင်းဆုံးလုပ်ပေးနိုင်တာကတော့အီရန်ဆိုရနျူကလ িয়ার လက်နက်မပိုင်ဆိုင်အောင်အမြင့်ဆုံးဖိအားဆက်ပြီးပေးသွားဖို့ဒေသတွင်းအကြမ်းဖက်လုပ်ရက်တွေရပ်တန့်သွားအောင်တားဆီးဖို့နဲ့ပယ်ထိန်သုံးဒုံးကျည်အစီအစဉ်တွေရှော့ချသွားအောင်လုပ်ဖို့ဖြစ်ပါတယ်
။အမေရိကန်လွှတ်တော်အတွင်းမှာတော့သမ္မတထရန့်ဆိုရလုပ်ရက်ပေါ်မှာဒီမိုကရက်တီနဲ့တချို့ရီပဘလီကန်ပါတီဝင်အမတ်တွေကမကျေနပ်ကြပါဘူး။အီရန်ပေါ်ကြကြီးဆော်လမန်နီကိုအီရတ်မှာတက်ခဲ့တဲ့ကိစ္စမှာဘာကြောင့်တက်ခဲ့တယ်ဆိုတဲ့ခိုင်လုံတဲ့သက်သေထောက်ထားသမ္မတထရန့်ဆိုရကပေးဖို့ပြက်ွက်ခဲ့တယ်ဆိုပြီးဝေဖန်နေကြတာပါအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှင်မားကအခုလိုပြောဆိုပါတယ်
The president has made several erratic and impulsive decisions when it comes to foreign policy
သမ္မတနိုင်ငံသားရေးမူဝါဒနဲ့ပတ်သက်လာရင်ခုတစ်မျိုးတော်ကြတစ်မျိုးစိတ်လိုက်မှန်ပါဆုံးဖြတ်ချက်တွေတော်တော်များများချခဲ့သူပါဒါကြောင့်အမေရိကန်ပြည်သူတွေရဲ့လုံခြုံမှုအတွက်စိုးရင်ရသလိုအမေရိကန်တပ်ဖွဲ့ဝင်တွေပေါ်ပို့ပြီးတော့တောင်အန္တရာယ်ကျရောက်စေနိုင်ပါတယ်
။ပြီးခဲ့တဲ့သတင်းဘက်ကပဲအီရန်နဲ့ပတ်သက်လို့သမ္မတထရန့်ရဲ့စီးရီးယားလုပ်ပိုင်ခွင့်တွေပေါ်ကန့်သက်တဲ့ဥပဒေတရက်အောက်လွှတ်တော်ကမဲခွဲတည်ပြလိုက်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက ABC ရုပ်သံကိုခုလိုပြောပါတယ
်။ Congress has the power to declare war.
ဥက္ကဋ္ဌမှာစစ်ကြေညာခွင့်အခွင့်အာဏာရှိပါတယ်။ဒါပေမဲ့ကျမတို့ကတော့ငြိမ်းချမ်းရေးကိုရှေ့ရှုပြီးစစ်ရေးတင်းမာမှုတွေလျော့သွားအောင်လုပ်ရပါလိမ့်မယ်။
အမေရိကန်ကာကွယ်ရေးဝန်ကြီးမတ်ခ်အက်စပါကတော့အီရန်ပေါ်ကျချင်းကာဆန်ဆော်လမန်နီကိုမလုတ်ကြံခင်လေးမှာအီရတ်မှာရှိတဲ့အမေရိကန်တန်ယုံနေချင်းညချင်းတိုက်ခိုက်ခံရနိုင်တဲ့အန္တရာယ်ရှိနေပြီဆိုတော့ချင်းချောက်တဲ့ထော်လန်ရေးချက်လက်တွေကိုတော့မတွေ့ခဲ့ရဘူးလို့ CBS ရုပ်သံကပြောပါတယ်။ဒါပေမဲ့လည်းအရှေ့အလယ်ပိုင်းဒေသမှာရှိတဲ့အမေရိကန်စစ်အုပ်တွေပေါ်အန္တရာယ်ကြောက်ရွံ့နိုင်တဲ့အခြေအနေရှိနေပြီးချင်းချောက်နေပြီဆိုတော့သမ္မတထရန့်ရဲ့ပြောဆိုချက်ကတော့သူ့အနေနဲ့ယုံကြည်တဲ့အကြောင်းလက်ခံပြောဆိုသွားခဲ့ပါလိမ့်ခင်ဗျာ
အ အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြောက်ပိုင်းမဟာမိတ်ငင်းငယ်လုပ်ငန်းစဉ်နဲ့တရုတ်နိုင်ငံဆက်ဆက်မှုပါပြောရမယ်ဆိုရင်တော့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုကုလာမဲ့ခီးစဉ်မတိုင်ခင်ရပ်ပိုင်းတုန်းကပဲမြန်မာဆိုင်ရာဒီအတုအထုကုစလေဟာ KIA ကချင်ဒီသားမှာမြန်မာအစိုးရနဲ့စစ်မှတ်ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ပါတယ်တရုတ်နိုင်ငံနေနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့တွေနဲ့ခုလိုမျိုးနီးနီးကပ်ကပ်ဆက်ဆံနေသလိုပဲမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာဆွေရကြားညီငယ်ဆွေးနွေးမှုတွေမှာလည်းတော်လိထဲထဲဝင်ပတ်သက်မှုရှိနေတာပါဒါလိုမျိုးတရုတ်နိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းသားဖွဲ့တွေနဲ့မြန်မာဆွေရကြားညီငယ်အတွက်ဘလောက်အထောက်အကူပြုနိုင်တယ်လဲညီငယ်အတွက်စိန်ခေါ်ချက်လိုရောဖြစ်နေပြီလားဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းအဆွေးနွေးပြဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့ဒီ KIA ကတချင်တုန်းကခေါင်းဆောင်တူဖြစ်ပါတယ်အခုလက်ရှိတော့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌပါဒေါက်တာဒူးဂျာဖြစ်ပါတယ်ခင်ဗျဒီလိုင်းပေါ်မှာရှိပါတယ်နောက်တစ်ခုကတော့ရခိုင်အမျိုးသားကောင်စီကပြောဆိုခွင့်ရှိတဲ့ဦးထွန်းစောဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးဒေါက်တာတူးကြကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာတူးကြကြားပါလားခင်ဗျဟုတ်ကဲ့ဟုတ်ကဲ့ဒေါက်တာတူးကြကျွန်တော်အရင်ဆုံးခုနကမေးလို့ပေါ့ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းကပဲဒီ KIA မှာတုတ်အထုကိုလည်းတွားပြီးတော့တွေ့ဆုံတာရှိပါတယ်ခင်ဗျပြောရမယ်ဆိုတော့တုတ်တမရရှိချင်းမင်းမလာခင်မှာတွေ့တာထူးခြားတာကအဲ့တွေ့ဆုံတဲ့အခါမှာမြောက်ပိုင်းမဟာမိတ်အဖွဲ့ကဥမာဆူအီအဖွဲ့ခေါင်းဆောင်တွေ TNL အဖွဲ့ကခေါင်းဆောင်တွေတောင်းရှိနေလေအဲ့မှာတွေ့ဆုံတာမျိုးတွေရှိပါတယ်ခင်ဗျာအဲ့တော့ကျွန်တော်ဒါနဲ့ပတ်သက်လို့အရင်ဆုံးမေးချင်တာကဒေါက်တာတူကြာလည်း KIA မှာတစ်ချိန်လုံးကတောင်းဝန်အကြီးဆုံးယူခဲ့တဲ့ပုဂ္ဂိုလ်ဆိုတော့အဲဒီ KIA နဲ့တရုတ်ဆက်ဆံရေးပေါ့ KIA ပေါ်မှာတရုတ်ဩဇာဘယ်လောက်ရှိလဲ KIA နဲ့ဆက်ဆံရေးအခုအချိန်နေနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ကျွန်တော်အမြင်ကိုရေကိုရသုံးသပ်ပြမယ်ကျွန်တော်ကတော့ဒီချိန်ဒီနေ့ပြည်သူပါတီဥပ္ပါပါဒေါက်တာပြကြဟုတ
်ကဲ့
ကျွန်တော်သုံးသပ်ချက်အရဆိုလို့ရှိရင်ပြည်သူနိုင်ငံရဲ့ဒီမြောက်ပိုင်းမှာမြေအဖွဲ့အပေါ်မှာထားရှိတဲ့ဒီတို့ရဲ့ policy ကတော့ဒါငင်းချမ်းရေး policy ပါပဲလို့ကျွန်တော်သုံးသပ်မိပါတယ်ဒီဒီကျွန်တော်နေသား6000ကီလိုမီတာ2000ကျော်ရှေ့လျားတဲ့နေသား6000မှာပြည်သူအစိုးရအနေနဲ့တနတ်တာမကြားချင်ဘူးဆိုတာပြောနေတာကြားလာပါပြီဆိုတော့အခုချိန်ဒီဒီမှာဒီအပြစ်ခံရသေးရဲ့မဖြစ်မြောက်နိုင်သေးတဲ့ဟာကိုလည်းသူတို့အမှန်တော့အမှန်ရဖြစ်ပါပါပဲ။အဲကြောင့်မလို့ဒီမြောက်ပိုင်းလေးဖွဲ့နဲ့ပတ်သက်ပြီးတော့မှဒီပြစ်ခတ်ရပြီးဒီတပ်တော်အစိုးရနဲ့ဒီအပြာလန်နားလည်မှုရှိရှိနဲ့ဟောဒီဒီဒီကျွန်တော်အပြည့်ပြည့်လေးလေးဆွေးနွေးပြီးတော့မှဒီပြစ်ခတ်ရသေးရဲ့ကိုအမှန်ခေါ်ဆောင်နိုင်ဖို့ပြုနေတာပဲကဒီပြောစရာနေတယ်ဒေါ်လာပို့ရပါတယ်ဒေါ်လာနဲ့တူတူနဲ့ပြုရပါတယ်။ဒါကြောင့်မလို့သူတို့ရဲ့ချင်းကပ်ဖို့ဟာဒီကျွန်တော်ဒီမြောက်ပိုင်းမှာမြေအဖွဲ့ဒီနဲ့အစိုးရတပ်တော်ကြားမှာပြစ်ခတ်ရစည်းရဲကိုပို့ပြီးတော့သွန်အားပေးနိုင်တယ်လို့ပေးနိုင်လာလိမ့်မယ်လို့ပြောလို့ပါတယ်ဗျာ
ဟုတ်ကဲ့တချို့ဒီမြန်မာနိုင်ငံထဲမှာတချို့မြန်မာနိုင်ငံထဲမှာရောတချို့ဒီဆွဆွဲပြောဆိုရတာရှိပါတယ်ခင်ဗျာဒီမြောက်ပိုင်းပြောရမယ်ဆိုတော့မြောက်ပိုင်းမဟာမိတ်တိုင်းသားဖွဲ့တွေကတရုတ်နိုင်ငံနဲ့နေချင်းဆက်နေတော့တရုတ်နိုင်ငံရဲ့အထောက်ပံ့အကူအညီမရဘဲနဲ့ဒီဖွဲ့တွေကဘလို့မှယက်တီလို့မရဘူးပေါ့နော်အဲ့တော့တရုတ်နိုင်ငံကတစုံတရာထောက်ပံ့အကူအညီအားပေးနေလို့လားယက်တီခွင့်ရနေတယ်ယက်တီလို့ရနေတဲ့အခြေအနေဖြစ်တယ်တရုတ်ဩဇာရှိတယ်ဆိုတဲ့သုံးသပ်ချက်တွေဆွဆွဲမှုတွေရှိပါတယ်ဒါနဲ့ပတ်သက်လို့တော့တူးကြဘလို့ယူဆပါလဲ
ဟုတ်ကဲ့ဒါကတော့ပုဂ္ဂိုလ်ခင်ဗျားတို့ဒီပဲများပါတယ်တကယ်တကယ်ကျတော့ကျွန်တော်ရဲ့သုံးသပ်ချက်မှုအရာဆိုလို့ရှိရင်တော့ဒီလိုဆိုရတာဒီတိုင်းသားလက်နက်ကန်ဖွဲ့စည်းတွေကိုတိုက်ရိုက်ဒီရုပ်ထုတ်ပစ္စည်းဒီလိုနဲ့ဒီကူညီတဲ့ဆရာကျွန်တော်ကဒါမသိရှိရမကြားပြရသေးပါဘူး။အဲသူကဒီဒီပြောမယ်ဆိုလို့ရှိရင်တော့ညီချမ်းရေးဒီဆောက်တဲ့နေရာမှာသူတို့ကဒီအားပေးတဲ့အပိုင်းပေါ့ဗျာ။အဲအဲ့ဒါတွေကတော့သူကတိကထားပြီးလုပ်ဆောင်နေတာတွေ့ရပါတယ်။အဲဒါကြောင့်မလို့ဒီဒီမြပိုင်အဖွဲ့ပေါ်မှာတရုတ်ကမတရားဩဇာညောင်းတယ်ဆိုရလေကျွန်တော်ကဒီလိုတော့မချိမိဘူး။ဒါတော့ဒါတို့ညီမမို့အပြန်လာရှိဖို့လည်းပဲဆက်ဆက်ဆက်ဆံတယ်လို့ကျွန်တော်အဲ့လိုသုံးသပ်မိတယ်ဗျ။ဒါကြောင့်မို့သူ့အနေနဲ့ကတော့ဒါမြောက်ပိုင်းဒီမကဘူး။မြန်မာတနင်္ဂနွေညီချင်းရရှိဖို့သူကကျွန်တော်လိုလားနေတဲ့ပုံစံကိုပြနေတယ်။အဲကျိုးလေးကျိုးစားပေးနေတယ်လို့ကျွန်တော်အဲ့လိုသုံးသပ်မိတယ်ဗျ
။ဟုတ်ကဲ့။နောက်တစ်ချက်မေးချင်တာကအခုတရုတ်သမ္မတရှီကျင်းပင်အခုဒီပတ်ကုန်မှာမြန်မာနိုင်ငံကိုလာပါလိမ့်မယ်။အဲ့တော့ဒါနဲ့ဒီလာမယ့်အခါမှာနိုင်ငံပါတီနဲ့တွေ့ဆုံတဲ့အခါမှာဒေါက်တာတူးကြလည်းဒီနိုင်ငံပါတီခေါင်းဆောင်တူအနေနဲ့ပါဝင်လိမ့်မယ်လို့ကျွန်တော်သိထားရပါတယ်ခင်ဗျာအဲ့တော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့တဲ့အချိန်မှာဒီညီငယ်ကိစ္စတွေကိုဘယ်လောက်ဆွေးနွေးပြစ်နိုင်လဲဒေါက်တာတူးကြကိုဘယ်လိုများပြင်ဆင်ထားလဲ
ဟုတ်ကဲ့ကျွန်တော်ဒီပါတီခေါင်းဆောင် အလုံးပါတီ20ပေါ့20ပါတီ20ကကောင်းဆောင်ဒီလိုအတွေ့အကြုံစဉ်သူတို့လုပ်ထားပါတယ်အဲ့ဒါမှာကျွန်တော်ချစ်တဲ့ပြည်သူပါတီကဲစီပြလဲပါအဲ့ဒါကျွန်တော်လည်းတက်ရောက်ပါဆိုတော့သူရဲ့သူနဲ့သူဆုံးတဲ့အချိန်မှာဒီပါတီကောင်းဆောင်တဲ့အနေနဲ့ကတော့ဒါဒီစုပြီးပွဲတော့ကျင်းပနေမှာမဟုတ်ပါဘူးအဲ့ဒါသူဆုံးပြီး lesson note ချက်ဒီပြင်းမှာဒါ mix တဲ့အနေနဲ့တော့ပဲရှိနိုင်ပါတယ်အဲ့တော့ဒါကျွန်တော်အနေနဲ့လည်းဒါကျင်းပနိုင်မယ့်အနေအထားမျိုးအချင်းကတိမရှိဘူးကျွန်တော်အဲ့လိုတွေ့ပါတယ်အဲ့ဒီလည်းသူရောက်တဲ့နေ့ညနေပိုင်းမှာခဏလေးတွေ့ပါအဲ့နောက်နေ့ကျလို့ရှိရင်အစိုးရနဲ့တပ်မတော်နဲ့တွေ့ကြမှာပဲအဲ့ဒီအနေထားဖြစ်တဲ့ခါကျတော့ကျွန်တော်ဘက်ကလည်းလေဒီပြင်ပြစရာချက်လက်တွေတော့ရေပြင်ချင်ထားတာမရှိဘူးလို့ဆိုလို့ရပါတယ်တကယ်လို့ပြင်ပြနိုင်တဲ့အနေထားအချင်းပေးတယ်ဆိုလို့ရှိရင်ကျွန်တော်ပြင်ပြဖို့ကတော့ရှိတော့ရှိပါတယ်ဒါအချင်းတွေရဖြစ်ပေါ်လာမှာဖြစ်ပါလေ
ဟုတ်ကဲ့ကျွန်တော်ညီငယ်နဲ့ပတ်သက်ပြီးတော့ပဲဆက်မေးချင်ပါတယ်တရုတ်နိုင်ငံရဲ့ယက်တီချက်ပေါ့နော်တရုတ်နိုင်ငံအတွက်ဒီနေဆက်ညီငယ်ကဘလောက်ထိသူတို့အတွက်အရေးကြီးနေပြီလဲတကယ်ပဲတရုတ်ကလူလလရှိရလားဘာဖြစ်လို့ပြောမယ်ဆိုလို့ရှိရင်တော့တရုတ်ကလူလလမရှိဘူးဆိုရင်တော့ဖြတ်တောက်လို့ရမယ်ထင်တယ်ဆိုလိုရကဟိုတလောကပဲ TNL ကလက်နက်တွေမိတဲ့အခါမှာတရုတ်လူလက်နက်တွေအများကြီးမိပါတယ်ဆိုလိုရကလက်နက်အချင်းလက်နက်တို့ဘာလို့ရဖို့ဆိုတော့လည်းတရုတ်ဆိုတဲ့ဒီလမ်းကြောင်းလောက်ပဲရှိနေတာ ው အဲ့တော့တရုတ်ရဲ့ညီငယ်နဲ့ပတ်သက်လို့တကယ်ပဲထက်ထက်ဝင်သူလူလာနေကြလားနေဆက်မှာဘလို့မြင်ပါလဲ
ကျွန်တော်တော့မြင်ပါတယ်ဒါတကယ်ထိထိဝင်လို့လားတယ်လို့မြင်ပါတယ်။ဒါကြောင့်လေ solution တော့ဒီတရုတ်နိုင်ငံကကဘာမှအင်အားကြီးဆုံးနိုင်ငံတစ်နိုင်ငံဖြစ်တာလို့အဲ့ဒီတရုတ်နိုင်ငံရဲ့အစိုးရတို့တခုအနေနဲ့ပေါ့နော်အခု solution တော့တမ်တာကြီးပြည်စီကဒါကြောင့်ရှိတော့မယ်လေ။ဆက်ခါကြတော့ဒီတမ်တာကြီးပြည်စီမှာလေဒီဒီဒီစစ်မီးတောက်လောင်နေတာကိုသူကတက်စီလာတော့မှာမဟုတ်ဘူး။ဒါလိုရေလောပေးမှညင်တက်ကိုလိမယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုသူအင်းကြီးကနိုင်ငံတကာကတို့ဒီဒုက္ခရောက်နေစစ်ပြီးတောက်လောင်နေတဲ့ဆရာတို့လည်းလက်ပယ်ပြီးကြည့်နေနိုင်မှာမဟုတ်ပါဘူး။ဒါကြောင့်မလို့ဘလူးနင်းနဲ့ပဲဖြစ်ဖြစ်သူကတော့ဒီမျိုးကိုညင်တက်နိုင်ဖို့ဒါချိုးစားကိုကြီးပေးလိမ့်မယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်မလို့ကျွန်တော်ဆိုလိုချင်တာဗာလဲဆိုလို့ရှိရင်တမ်တကြီးဖြစ်စီမှာလဲအဲဒါညင်ကြီးကိုအမြန်ရရှိအောင်ပဲသူကအကြံဉာဏ်ပေးမယ်သူနာပေးတယ်အဲ့လိုအပြုတ်ဘောဆောင်ဆောင်နေပါသူဆက်ဆံပြီးမယ်လို့ယူဆပါတယ်။ဒါကဒီဒီပြည်ကြီးတိုင်းရဲ့ပုံပြီးရှုပ်ထွေးပုံပြီးကျက်တက်လောင်တော့သူကလွတ်မှာမဟုတ်ဘူးလို့ကျွန်တော်အခိုင်အမာယူကြည့်ထားပါတယ
်။ဟုတ်ကဲ့ခင်ဗျာဒေါက်တာတူချာလီလိုက်မှာခဏနေပြီးပါအောင်ခင်ဗျာနောက်ထပ်ပင်နယ်ဆွေးနွေးမယ်ကျွန်တော်ကုထွန်းစော်ဖိတ်ခေါ်ကြပါမယ်ကုထွန်းစော်ကတော့ဒီရခိုင်အမျိုးသားကောင်စီရပါကုထွန်းစော်ကြားပါလားခင်ဗျာ
ဟုတ်ကဲ
့ကျောင်းကုထွန်းစောခုနကဒေါက်တာတူချာဆွေးနွေးသွားတာပါတယ်ဒီရခိုင်ဟိုတရုတ်နဲ့ပတ်သက်လို့ဒီမြောက်ပိုင်းနဲ့ပတ်သက်လို့ဆက်ဆံရေးပေါ့နော်ကျွန်တော်ကုထွန်းစောကိုမေးချင်တာကုထွန်းစောလည်းညီငယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဆက်ပြတ်တယ်လို့မဟုတ်ပါဘူးအများကြီးထိစပ်နေရလို့ဆိုတော့ဒီမြမညီငယ်ရေးလုပ်ငန်းစဉ်အထူးသဖြင့်မြောက်ပိုင်းမှာမေးဖို့ရည်နဲ့ဆက်ဆက်မှုတွေမှာတရုတ်နိုင်ငံရဲ့အခုထဲထဲဝင်ဝင်ပတ်သက်လာတာနဲ့ပတ်သက်လို့ကုထွန်းစောအမြင်သိချင်ပါတယ်ဟုတ
်ကဲ့အဓိကတော့ဗျာဒီမြောက်ပိုင်းမှာမေးတွေကတရုတ်နေဆက်မှာခြေပြူတာဖြစ်တဲ့အတွက်အဲဒီတော့တရုတ်နေဆက်တည်ငြိမ်ရေးကိုအဓိကဥစားပေးတဲ့သဘောမှရှိပါတယ်။အဲတော့သူရဲ့ဒီနေဆက်တည်ငြိမ်မှပဲသူရဲ့အကျိုးစီးပွားတွေကဖြစ်ထွန်းမှဖြစ်တဲ့အတွက်အဲဒါအပေါ်မဒီပေါ်မှာဒီအဓိကတော့နေဆက်တည်ငြိမ်ရေးကိုဥစားပေးရလို့ပဲမြင်ပါတယ်။ဒါတပိုင်းပေါ့နော်ဒီပြီးရင်ဒီအခုလာမဲ့အဲတရုတ်သမ္မတရဲ့စီဂျင်ပင်ရဲ့ခီးစဉ်ကပေါ့နော်အဲသူငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာတော့ဒါကျွေးကူးရေးပါသူကတော့ဆောင်ရွက်မဲ့သဘောဟိုတွေ့နေရတယ်ပေါ့လေ။အဲ့တော့ဒီသူ့ရဲ့ဒီတရုတ်သမ္မတရဲ့အခြေအထူးကိုယ်စားလှယ်မစ္စတာဆွန်ကောချန်ကအဲ့ဒီလိုက်စားပေါ့လေကဲဌာနချုပ်ကိုသွားခဲ့တဲ့ခီးစဉ်ကိုကြည့်မယ်ဆိုလို့ရှိရင်တော့ဒါတရုတ်သမ္မတခီးစဉ်မတိုင်ခင်ရှေ့ပြေးလို့ကျွန်တော်ပြောလို့ရတာပေါ့ဗျာဆိုရင်သူ့ရဲ့ရှေ့ပြေးမှာဒီဆောင်ရွက်မှုတွေကိုကျွန်တော်အကြေပြည့်ကြည့်တာတော့သူ့ရဲ့ပြောပုံဆိုပုံတွေအရဆိုလို့ရှိရင်ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေကိုဒီတိုက်ပွဲမပေါ်ဖို့အတွက်သူကဒီပြောဆိုဆွေးနွေးမှုတွေပေါ့နော်တောင်းဆိုမှုတွေဖိအားပေးမှုတွင်ဆောင်တဲ့အဲ့ဒီတွန်းအားသဘောမျိုးတွေတွေ့ရတာပေါ့ဒါပေမဲ့ဒီခီးစဉ်မှာတော့သူတို့မျှော်မှန်းနိုင်တဲ့အချက်ကိုတော့ရလိမ့်မယ်လို့မထင်ဘူးအဓိကတော့ဒီတရုတ်သမ္မတလာတဲ့အခါမှာသူတို့အနေနဲ့ဘိုင်လက်ထရယ်သဘောတူညီချက်တို့ဘာလို့ညာတော့ရအောင်လောက်ကောင်းလုပ်နိုင်တယ်အဲ့ဒီအတွက်တွန်းအားပေးကောင်းပေးနိုင်တယ်ဒါပေမဲ့ဒီနေ့ချိန်ကြီးအဲ့ဒီမစ္စတာဆွန်ကောချန်ခီးစဉ်ကလာတွင်မှာရောသူရဲ့ခီးစဉ်ပြီးတဲ့ချိန်မှာရောအဲ့ဒီတိုက်ပွဲတွေကရက်သွားခြင်းမရှိဘူးပေါ့အထူးသဖြင့်ကျွန်တော်တို့ရဲ့ခိုင်ပြည့်ဘက်မှာဆိုရင်နေ့စဉ်နဲ့မျှတိုက်ပွဲတွေဖြစ်နေတယ်အနေထိုင်ုံတွေရှိနေတယ်ဆိုဒီလက္ခဏာတွေမြေပြေဒီထားကိုကြည့်မယ်ဆိုလို့ရှိရင်တော့မစ္စတာဆုံးကိုချန်အနေနဲ့အဲ့ဒီသမ္မတစီကျင်းပင်မလာခင်မှာသူတူတင်ပြီးတော့မှဆောင်ရွက်နေတဲ့အနေထားက အထမြောက်အောင်မြင်နိုင်ကြည်နေတယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ
်။ဟုတ်ကဲ့တဖက်မှာဒီတရုတ်နိုင်ငံအနေနဲ့ဒီငင်းငယ်လူငါးစဉ်ကိစ္စနဲ့ပတ်သက်လို့အထူးဖြစ်ပေါ့နော်မြန်မာစူရောကိုဖြစ်စီမြန်မာတပ်မတော်ကိုဖြစ်စီဘလောက်ထိဩဇာတက်ရောက်နိုင်လဲခင်ဗျာသူကြောင်းဝင်ညှိနှိုင်းနေတဲ့ကိစ္စမှာ
ကျွန်တော်ခုနပြောသလိုမျိုးပေါ့လေဒီတရုတ်ပြည်ကနေပြီးတော့မြန်မာပြည်ရဲ့အတွင်းမှာငင်းချမ်းရေးအလုံးစုံရတဲ့အနေထားတဲ့သူ့ရဲ့နေဆက်တည်ငြိမ်ရေးကိုအဓိကကြောင်းပေးတဲ့သဘောမှာရှိပါတယ်အသမိုင်းကြောင်းတစ်ချောင်းလုံးမှာလည်းပဲဒီတိုင်းပဲသူရက်တည်ခဲ့တာကိုတွေ့ရတယ်ပေါ့နော်အဲဒီကပထမတစ်ချက်ကတော့သူကအကျိုးသီးပွားဖြစ်ဆုံးဖို့အတွက်သူ့ရဲ့တရုတ်နေဆက်ကိုတည်ငြိမ်အောင်လုပ်ရမယ်ပြီးရင်သူ့ရင်းနှီးမြှုပ်နှံထားတဲ့နေရာတွေမှာလည်းပဲမထိခိုက်အောင်သူလုပ်ရမယ်ဒါတစ်ပိုင်းပေါ့နောက်ဒုတိယတစ်ပိုင်းကတော့ဒီတရုတ်ရဲ့ဒီသူ့ရဲ့နိုင်ငံရေးလိုလားခြင်းနဲ့ကျွန်တော်တို့ပြည်တွင်းအထက်မှာဖြစ်နေတဲ့ပြည်တွင်းစည်းရဲ့ဒီအရေးခံပြဿနာကနိုင်ငံရေးပြဿနာဖြစ်တယ်အဲကျွန်တော်တို့ရဲ့နိုင်ငံရေးပြဿနာပါလဲဆိုတော့တိုင်းရင်းသားတွေလိုလားနေတာဆက်တွဲစနစ်ထူထောင်ရေးဖြစ်တယ်The Federal Democracy စနစ်ထူထောင်ရေးကတရုတ်ရဲ့အကျိုးသီးပွားနဲ့ဆက်တူမကြဘူး။တရုတ်ကကွန်မြူနစ်ပါတီနဲ့တပါတီအာဏာပိုင်စနစ်နဲ့သူကလေနေတာဖြစ်တယ်။ဒါမြန်မာပြည်တွင်းထဲမှာကကျွန်တော်တို့ပြည်သူတွေကဒီမိုကရေစီနဲ့ Federal စနစ်ပေါ်မှာတန်ဖိုးထားတာဆိုတဲ့အခါကျတော့ဒီအပေါ်မှာဆန့်နှုံးနေလည်းမတူဘူးပေါ့ဗျာ။ဒီနိုင်ငံရေးအရာဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်တွင်းမှာဆိုလို့ရှိရင်အထိုက်အလျောက်ကျွန်တော်တို့မှာဒီမိုကရေစီရဲ့ဆန့်တန်ဖိုးလေးတွေအနေချင်းရှိတာပေါ့။နော်လွတ်လပ်စွာဖော်ပေါ်ပြောဆိုခွင့်တို့ဆန္ဒပြခွင့်တို့သူရုံခွင့်ရေးသားခွင့်ဒါတွေရှိတယ်ဒါပေမဲ့တရုတ်ပြည်ထဲမှာမရှိဘူးဆိုရင်ကျွန်တော်တို့ဒီဥပမာတစ်ခုပေးရမယ်ဆိုလို့ရှိရင်တော့2010ရွေးကောက်ပွဲနောက်ပိုင်းမှာတက်လာတဲ့ဦးသိန်းစိန်စိုးရလက်ထက်တုန်းကဝန်ကြီးတူပြောခဲ့တာရှိတယ်ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီပြုပြောင်းလဲရေးလုပ်တာလေးလုပ်ဖို့ဒါပေမဲ့ခင်ဗျားတို့ဒီကဒီဒီမိုကရေစီပြုပြောင်းလဲရေးကကျုပ်တို့စီကိုလာပြီးတော့မှမြဲခက်တင်နေဆိုပြီးတော့မှပွင့်ပွင့်လင်းလင်းတရုတ်ဘက်ကနေပြီးတော့မှတန်တမန်ကနေပြီးပြောခဲ့တာရှိတယ်လို့ပြောတယ်ဒါဘာကိုပြလဲဆိုတဲ့ခါကျတော့တရုတ်ပြည်မှာပြည်ထဲမှာတခုခုဖြစ်တယ်ဆိုလို့ရှိရင်လူကြီးကတန်းထောင်ချီရှိတယ်ပေါ့ဗျာ။နောက်ပြီးတော့သူတို့ထဲမှာလည်းပဲသူတို့ပြည်တွင်းထဲမှာလည်းပဲဥမာဒီမတိငိမ့်တဲ့ဒေသတွေလည်းရှိတာပေါ့နော်။ဆိုတော့ဒီအချိန်လေးအောက်မှာသူတို့တိုင်းပြည်မှာမတိမငိမ့်ဖြစ်ရင်ထိရသိရခက်တယ်ပေါ့ဗျာ။ကျွန်တော်တို့တိုင်းပြည်ကတော့လူကြီးနေထားရဆိုလို့ရှိရင်တခုခုဖြစ်ရင်တော့ထိနိုင်သိမ့်နိုင်တဲ့နေထားမှာရှိတယ်။အဲ့ဒါကြောင့်ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီပြုရင်ပြောင်းလဲရေးဟာသူတို့တိုင်းပြည်ကိုလာမရခဲ့ဖို့အတွက်ကြိုပြီးတော့မှပြောထားပြီးဖြစ်တယ်။ဒါကတော့2008အောက်ကပြုပြင်ပြောင်းလဲရေးတာတာလေးကိုတော့သူကတရုတ်ကအနေနဲ့မျက်ခုံးလှုပ်တဲ့သဘောမှရှိတဲ့အနေထားမျိုးပေါ့ဗျာ။အဲ့ဒါကြောင့်ကျွန်တော်တို့တိုင်းပြည်ကအခုတိုင်းရင်းသားတွေလူလာနေတဲ့ Federal Democracy ဒါအပြည့်အဝရအောင်အတွက်ပေါ့နော်။လုံကြမယ်ဆိုတဲ့အနေထားမျိုးမှာတရုတ်ဘက်ကတော့တိတ်ပြီးတော့လှိုက်လိုက်လေးလေးနဲ့သူကဦးလိုက်ပေးလိုက်အခုညီမေအနေထားတော့မရှိဘူး။ဒါပေမဲ့သူကတိုက်ပွဲတွေဖြစ်နေတာကိုသူကငြိမ်းအောင်လုပ်မယ်တည်ငြိမ်အောင်လုပ်မယ်တည်ငြိမ်ပြီးတော့တစ်စင်းအဲ့ဒီမှာနေပြီးတော့မှအကျိုးစီးပွားတွေဖြစ်ထွန်းအောင်လုပ်မယ်ဒီအခန်းကဏ္ဍမှာသူ့အနေနဲ့ပါမဲ့သဘောလိုပဲကျွန်တော်အနေနဲ့ရှုမြင်မိတယ
်ဟုတ်ကဲ့
ပြီးနောက်တစ်ခုကဒီသမရစီချင်းပြီးမှအထူးခြားမှုတစ်ခုရှိတာရှိတယ်ဒီဒီချင်းပြီးတက်လာပြီးတဲ့နောက်ပိုင်းမှာသူကပြုပြင်ပြောင်းလဲရေးတွေလုပ်တယ်သူတို့ပြည်တွင်းထဲမှာဒီသမရစီချင်းပြီးကိုသူပြုပြင်ပြောင်းလဲသမားလိုပဲဒီမော်စီတုံးလိုမျိုးပေါ့နော်သူတို့ကိုအလေးထားကြတဲ့သဘောမှတွေ့ရတယ်သူတက်လာပြီးနောက်ပိုင်းမှာထူးထူးခြားခြားသူပြုပြင်ပြောင်းလဲမှုလုပ်တာတွေလည်းရှိတယ်ပြည်တွင်းထဲမှာပြီးရင်ကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်ပြီးတော့မှလည်းဆက်ဆံရေးမှာအထူးထူးခြားခြားပြောင်းလဲသွားတာတွေသူလုပ်တယ်အဲဒီအရင်တော့အစင်လာရလုပ်တဲ့ဒီနိုင်ငံအစိုးရကြားပေါ့ G2G ဆက်ဆံရေးကိုအပြင်ပေါ့နောက်ထပ်နေပြီးတော့မှဒီလူထုအချင်းချင်း people to people ပေါ့နော်လူထုချင်းချင်းဆက်ဆံရေးလမ်းကြောင်းကိုလည်းသူခွင့်လိုက်တယ်ဒီအပြင်ကျွန်တော်တို့ဒီတိုင်းရင်းသားမျိုးနွယ်စုတွေနဲ့လည်းပဲသူဆက်ဆံရေးလမ်းကြောင်းတွေခွင့်တယ်အခုဆိုလို့ချင်းပို့ပြီးတော့မှတည်တာကတော့ဒီကျွန်တော်တို့တိုင်းရင်းသားပါတီတွေနဲ့ဒီမိုကရေစီအင်အားစုတွေနဲ့ဒီဆက်ဆံရေးလမ်းကြောင်းတွေဖွင့်ပြီးတော့မှအခုအလွှာဆုံးဆက်ဆံရေးလုပ်နေတာကိုတွေ့ရတယ်ပေါ့နော်အခုနကဒေါက်တာတူးကြလည်းပြောတာရှိတယ်သမ္မတစီချင်းပြီးလာတဲ့ခါမှာလည်းပဲနေပြီးတော့မှသူတို့ပါတီနဲ့20ကိုလည်းတွေ့ရမယ်လို့ပြီးကြတွေ့မယ်ဆိုတဲ့အနေထားတွေတွေ့ရတယ်ပေါ့နော်အဲဒါတွေကဘာလို့ပြလဲဆိုတော့သမ္မတစီချင်းပြီးရဲ့ဒီထူးခြားတဲ့ဆက်ဆံရေးပုံစံတန်ကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒီဆက်ဆံရေးတစ်ခုကတော့ကျွန်တော်တို့တိုင်းပြည်အတွက်ပေါ့လေကျွန်တော်တို့တိုင်းရင်းသားခေါင်းဆောင်တွေနောက်ပြီးတော့ဒီမိုကရေစီအားစုကခေါင်းဆောင်တွေအနေနဲ့ဒီအခွင့်အလမ်းကိုကောင်းကောင်းအသုံးချပြီးတော့မှတရုတ်ကိုကျွန်တော်တို့တိုင်းပြည်ရဲ့เนาะအပြိုးဖြစ်တော့ဖြစ်လို့ကြောင့်သူသမီးညီပြည်တွင်းငြိမ်းချမ်းရေးအပါဝင်ပေါ့ဗျာအဲဒါတွေကိုကျွန်တော်တို့အသုံးချတတ်ရင်တော့ကျွန်တော်တို့အတွက်အကောင်းဘက်ကိုဦးတည်နိုင်ရလို့အဲ့လိုမျိုးရှုမြင်နေပါတယ
်ဟုတ်ကဲ့ကိုထွန်းစောကျေးဇူးပါခင်ဗျာကိုထွန်းစောပြောသွားတဲ့အထက်မှာစိတ်ဝင်စားစရာကပထမချက်ပါပထမဒီတိုင်းရင်းသားတွေမြန်မာတိုင်းရင်းသားတွေရဲ့ရည်မှန်းချက်နဲ့တရုတ်ရဲ့တကယ်ရည်မှန်းတာနဲ့မတူးဆိုတဲ့သဘောထားပေါ့ဒါနဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်ဒေါက်တာတူးကျော်ကိုပြန်ပြီးပါမယ်အခုဒါမဲ့တော့ရှင်ကိုကျွန်တော်အရင်ဆုံးလှည့်ပြီးပါမယ်ဒေါက်တာတူးကျော်ကိုကုထွန်းစောလီလိုက်ပေါ်မှာနေပြီးပါအောင်ခင်ဗျာ ဖင်လန်နိုင်ငံကကူညီချက်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အခုမေးချင်တဲ့ကိစ္စကအခုတရုတ်သမဂ္ဂကလာရာမလာရာကဗမာပြည်အတွက်ပေါ့နော်။ဘယ်လောက်ထူးကြမှာလဲ။တရုတ်သမဂ္ဂမလာလဲဗမာပြည်မှာတရုတ်ချီမှန်ကိန်းတွေအများကြီးတယ်။တရုတ်မှာကနေ့ရာပေါင်းချီပြီးတော့ချီမှန်ကိန်းတွေရှိတယ်။ကျွန်တော်တို့ဗမာအစိုးရမှာကနေ့20ချီမှန်ကိန်းတောင်ရှိရလားပေါ့။နောက်တစ်ချက်ကတိုင်းရင်းသားအဖွဲ့တွေအနေနဲ့ဥပမာဗိုလ်ချုပ်အောင်ဆန်းဥပမာလို့ပေါ့။ဂျပန်နေကိုခေါ်လာမိတယ်လို့ဗမာပြည်သူလူထုကလက်မခံဘူးဆိုရင်တရုတ်တွေကိုအိတ်တန်းရင်သားခေါင်းဆောင်လို့ရဘယ်လိုပြောမလဲပြန်ပြီးတော့တော်လှန်ပေးပါလားဆိုတဲ့ဟာမျိုးကျွန်တော်ပြင်နေတာပါကျေးဇူးများကြပါလား
ဟုတ်ကဲ့ခင်ဗျကိုကြီးညာကျွန်တော်ပြီးမေးပါမယ်တော်တူကြနောက်တဦးရှိပါလေဦးတမ်းမောင်လီလိုင်းပေါ်မှာဦးတမ်းမောင်ရှိပါလေဦးတမ်းမောင်ကြားပါလား
ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကြားပါခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ပြောပါခင်ဗျအ
ဲဦးပြောပါမလားလာတာကကျွန်တော်ဗမာပြည်ကြီးဘာအခွင့်အရေးမှာတော့ကိုယ်တော်ဗီဇာရယ်ဆိုရင်တခြားနိုင်ငံသွားရဆိုရင်ဟိုဗီဇာရယ်တော်ရလွယ်ပါတယ်တရုတ်ဗီဇာယူလို့ဆိုတော့တက်ပါကျွန်တော်ဆိုရင်တရုတ်နိုင်ငံကိုသွားတာ2000နှစ်တကသွားထားတာဗီဇာ6000ရှိတယ်ကျွန်တော်ထဲမှာတက်တန်းကအဲ့တော့ဗီဇာယူတဲ့ဆိုမလွယ်ပါဘောမပြည်သူစက်ကပန်းစာဦးပြရတယ်ဟိုဟိုတယ်ဈေးပြရတယ်ဟိုတယ်ဟိုကပြရတယ်လေးလမပြရတယ်တခြားနိုင်ငံဆိုပြပြမလို့ပါဘူးအဲ့ဒီတရုတ်နိုင်ငံကဟိုဒေါက်တာရေနဲ့လည်းစနေနေ့ကဟို RF နဲ့တကားပေါ်မှာပြောသွားပါတယ်။သူ့နိုင်ငံမှာတော့ပဲသူကဟိုကြီးကြီးကွက်ရယ်ရှင်းရန်ဟာလာကတိပတ်တူတော့မယ်သူကနေနေရတာဘလို့နေနေရတယ်ဗမာဆိုရတဲ့ကတော့အစားပဲပြောတယ်။အဲ့ဒီဗမာပြည်မှာတော့ဒီလက်နက်ကန်အဖွဲ့ဆိုတာကသူပဲနောက်ပိုင်းတော့တောင်းလို့ထားတာကျွန်တော်တကယ်ညီမျိုးပစ်သွားတယ်ဟာလာကျွန်တော်တော်ကြည့်လို့လည်းတရုတ်လက်နက်ဖြစ်ပါတယ်။ဘာဆိုလဲအတိအကျသူထောက်ခံထားတာပါ။နောက်ဒီကျွန်တော်တို့ဒီ ICD ကိုတွားတဲ့ချိန်မှာလည်းဟာလာအောင်ဆန်းစုကြည်ကဟာလာအာဖရိကလာပြောတာလေ။ဟိုတရုတ်နိုင်ငံပဲလာပြီးဥစားပြီးပြောတာပါ။နောက်ဝါကလည်းဥစားပြီးပြောတာပါ။နောက်ကျွန်တော်ဒီပြည်ထဲမှာဘာခွေးရမလဲ။ကျွန်တော်ဒီပြည်ထဲကဘာခွေးရအောင်ကျွန်တော်ဒီစားပြည်နယ်အစီအစဉ်ဆိုရင်ဟိုတိုင်းတော်နဲ့မိုင်းလောက်တော့တွေ့ရတယ်ဆိုရင်ဒီမှာဒီနေ့လေးလမ်းမှာအိုင်လန်နဲ့ပြေးမသွားဘူး
။အ
ိုင်လန်နဲ့ပြေးတော့ဒီတရုတ်ကြီးလာမယ်ဆိုရင်ဒီနေ့ဒီလောက်ပြေးဖွင့်ပြီးတယ်။ဒီတစ်ခါတိုင်းရသားတွေအခါတွေလာဟုတွေအဲ့ဒီမှာတော့အလုံးလုံးတယ်၊ပဲဝိုင်းမှာအလုံးလုံးတဲ့ဟာတွေဆိုရင်ဝိုက်ဝက်ပြီးသွားတယ်။ကားကဒီဆိုရင်ကားကတောင်းတယ်၊တောင်းရခုဆိုရင်ဒီတော့ပြေးရတဲ့ကားကအဲကျွန်တော်ကြည်တယ်ကျွန်တော်ဒီဗမာပြည်ပြည်သူတွေဘာခွေးရမှာတော
့ဟုတ်ကဲ့ကိုတမ်းမောင်ကျေးဇူးပါခင်ဗျာကျွန်တော်တို့နည်းနည်းလေးဖြတ်ပေးပါကျွန်တော်တို့အခုတကယ်တမ်းခုနပြောမယ်ဆိုတော့မြန်မာနိုင်ငံမှာခုနကဆွေးနွေးနေကြပါတယ်တရုတ်ဒီတမရလာတဲ့တရုတ်နဲ့ပတ်သက်လို့တကယ်တမ်းဘာအကျိုးများရပါမလဲတော်တော်လေးပြောကြဆွေးနွေးကြကျွန်တော်ဒိုင်းလေးလိုင်းနေလည်းလှုပ်ထားပါတယ်ကိုကညဉ့်ညံ့ကြီးကိစ္စကိုဥတည်ပြီးတော့ဆွေးနွေးမှာမဟုတ်လို့ခုနကမေကွန်းကိုပဲကျွန်တော်ဆက်ပြီးတော့တော်တော်ဒူးကြကိုမေးချင်ပါတယ်ခင်ဗျာခုနကကုထုံးစောပြောသွားတဲ့အထဲမှာတကယ်တမ်းအချက်တစ်ချက်ပေါ့နော်သူတည်းမှာကျွန်တော်တွေ့တာကတရုတ်နိုင်ငံရဲ့ရည်မှန်းချက်ကမြန်မာနယ်စပ်တည်ငြိမ်ရေးတကယ်တမ်းဒါပေမဲ့တရုတ်နိုင်ငံရဲ့တကယ်တမ်းမူလရည်မှန်းချက်ကြီးနဲ့တကယ်ရည်မှန်းချက်နဲ့တိုင်းသားတွေလူလားတဲ့ဖရယ်ပြည်တော်စုရည်မှန်းချက်နဲ့မတူပါဘူးတဲ့အဲ့တော့ဒီအချိန်နဲ့ပတ်သက်လို့သူသုံးသပ်သွားတာရှိပါတယ်တော်သူကြဒါနဲ့ပတ်သက်လို့ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲခင်ဗျဟု
တ်ကဲ့ကြာကျွန်တော်အမြင်ကတော့ဒီတရုတ်မြန်မာဆက်ဆံရေးကတော့ဒါတစ်နှစ်တခြားပြောင်းလဲကျေပြတ်လာတယ်လို့ဆိုတော့ပြန်တယ်လေအဲ့တော့ဒီမော်စီတုန်းကတုန်းကဆိုလို့ရှိရင်တော့ဘာကပါအားပေးတာအဲ့ဒီအစီအရနဲ့ဆက်ဆံရေးပရိုဂရမ်ကိုဒါဟိုလစ်ဒီရှုထားတဲ့ပေါ့တိတ်အယုံမဆိုင်ဘူးပါဗျာအဲ့မဲ့96%မှာဒီချန်ပီယံတက်လာတဲ့နောက်ပိုင်းမှာကျတော့အဲဘာကပါကိုဒီကိုညတာအလုံးဖြတ်တော့လိုက်ပြီးတော့မှအစီအရနဲ့ဟိုဆက်ဆံရေးတူတဲ့ကောမလောင်တို့ကြိုးစားခဲ့တာပေါ့လေဒီတမ်တော်အစီအရလက်ထက်မှာတော့ဒါအဲတမ်တော်နဲ့အစီအရနဲ့ဒီမခုနဲ့ဆက်ဆံရေးကွာဒီလာပြုတ်ခဲ့တာပေါ့လေနော်ဒါနဲ့2000ရုပ်ပဲနောက်ပိုင်းမှာကျတော့သူ့ရဲ့စစ်ဆံရဲ့ပူပြီးပြတ်လာတယ်အဲ့ဒါအဲ့ကနလည်းဒီကနပြောတယ်မလည်းပါနော်ဒါဒီ2000နောက်ပိုင်းတက်လာတဲ့အစိုးရဓမ္မဥဒင်းစီလက်ထက်မှာဆိုလို့ရှိရင်ဒီရုပ်မြန်မာစစ်ဆံရဲ့ဘယ်လိုဖြစ်လာလဲဆိုလို့ရှိရင်ဒါပြည်သူနဲ့ပြည်သူစစ်ဆံရဲ့ဆိုတာပေါ်လာတယ်နောက်ပြီးအစိုးရနဲ့တမ်တော်နဲ့ဒုတော်နဲ့ဤရောတိုင်းတလင်းတကယ်ဖွဲ့စည်းနေနိုင်ပါတီများနဲ့ဆက်ဆံတာပါပြရတာ။ဒါပုံပြီးခြေတက်လာတယ်။ဆက်ကကြဒါကိုကျွန်တော်သုံးသပ်ကြည့်တဲ့အခါကျလို့ရှိတော့ဒါကိုတော်မြင်တယ်လေဆိုလို့ရှိရင်ဒီအစိုးရမြို့နိုင်ငံဒီအစိုးရရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့အဓိကပေါ်လို့ရှိရညင်ကြရဖြစ်ပါတယ်။ဒါသူ့ရဲ့အင်းကြီးချင်းနိုင်ငံညင်ကြမှာသူ့ရဲ့ဒီပါရဲလေဘုရားမှာဖွင့်ပြတိုးတက်နိုင်မျိုးဆိုရဟာဒါအဓိကထားတယ်လို့ပြောပြပါတယ်
။
အားကြောင့်မလို့အခုဆင်းသက်ပြရ
ဒါသူ့ရဲ့ဒီ policy ကိုဒါအကောင့်တွေခေါ်လာတဲ့အချိန်မှာအဓိကတော့ဒါဤကန်းရဲ့အမြန်ရရှိအောင်ပေါ့။နောက်ပိုင်းအဖွဲ့ဒီမှာတနင်္ဂနွေလူဤကန်းရဲ့အမြန်ရရှိလာအောင်ပြုအစုရကကိုရှင်ဆောင်ရဲ့ပဲလိမ့်မယ်ဆိုကျွန်တော်အဲ့လို
ဟုတ်ကဲ့ကျွန်တော်ခုနကဟုတ်ကဲ့မိကုံးပြတ်ထောက်ချင်တာကတိုင်းသားတွေလူလားနေတဲ့ဒီမိုကရေစီဖယ်ရယ်ပြည်ထောင်စုတည်ဆောက်ရေးကိုတရုတ်နိုင်ငံရဲ့မူဝါဒနဲ့တကယ်တမ်းဆက်ဟရည်လားတရုတ်နိုင်ငံချစ်ကပ်မှုက
ဟုတ်ကဲ့ဒီစားရတော့သူကဒီမြန်မာနိုင်ငံမှာအခုဖက်ဒရယ်ဒီမိုကရေစီတည်ဆောက်ရမယ်ဆိုတာကိုသူကနားရတဲ့သဘောပေါက်တယ်ဒါသူနောက်ဆက်တာမရှိဘူးညီချင်းရဖို့သူအဓိကထားပါတယ်ဒီ policy ပဲ policy ချင်းတုံးတယ် business ချင်းတုံးတယ်ဆိုတာသူနဲ့သူမဆွေးဟာမျိုးသူ့မှာရှိပုံမရပါဘူးဒါညီမနိုင်ငံမှာဘာပေါ်စီပဲဖြစ်ညီချင်းရရှိဖို့ဘယ်စနစ်ပဲဖြစ်ကျင့်သုံးတာသူကဆောက်ခံအပြေးသားမှာပဲလို့ကျွန်တော်အဲ့လိုပဲရှုမြင်သုံးသပ်ပြီးကြာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အခုထုံးစော်ကိုကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်10မိနစ်လောက်ပဲချိန်ရပါတယ်ခုထုံးစော်ခင်ဗျာအခုဒီတယောက်ကအခုလိုမျိုးညီငယ်လူငန်းစီထဲထဲဝင်ဝင်ပတ်သက်လာနဲ့ပတ်သက်လို့တစ်ဖက်မှာတိုင်းသားတွေရဲ့ယက်တီချက်ကိုထိခိုက်လာနိုင်လားဆိုတော့ကတအားဖိအားပြီးရင်တိုင်းသားတွေအထူးဖြင့်မြောက်ပိုင်းအဖွဲ့တွေရဲ့ယက်တီချက်ထိခိုက်သွားနိုင်လား
ဟုတ်ကျွန်တော်မိနာကတော့ဒီတမိုင်းတစ်ချောင်းလုံးမှာပေါ့နော်အဲတရုတ်အနေနဲ့ PRP ပြီးတော့မှဆောင်ရွက်ခဲ့တဲ့အနေအထားတွေအပေါ်မှာဘက်ကဘက်ကိုသိတာသင်ချာဆိုတွေ့ရတယ်ပေါ့ဗျာနော်အဲဆိုတော့အခုကကျွန်တော်တို့ဘက်ကကျွန်တော်တို့အပေါ်မှာပဲမူတည်ရလို့ပြောရမှာပေါ့ကျွန်တော်တို့ကမိခိုမှုများလို့အကြည့်ရင်ကျွန်တော်တို့အနေနဲ့မိခိုသူဒုက္ခကိုခံစားရမယ့်အနေအထားရှိတယ်လို့ပဲအလို့ရှုမြင်မိပါတယ်
ဟုတ်ကဲ့ပါခင်ဗျာကုထုံးစောကျေးဇူးပါကျွန်တော်ဒဲလီလိုက်အစီအစဉ်ချိန်ဆက်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာတူးကြကုထုံးစောကျန်တဲ့သရရှင်ကြီးအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ကတော့ဒီမှာပဲကျန်တော့ခွင့်ပြုပါ
ဟုတ်လို့သူမဆုမနဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရက်နေ့7:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင်
။အီရန်သမ္မတဟက်ဆန်ရူဟာနီကယူကရိန်းခီးစည်တင်လေယာဉ်ကိုမှားယွင်းပစ်ချခဲ့သူတွေကိုအပြစ်ပေးအရေးယူသွားမယ်လို့ဒီနေ့ကတိပြုလိုက်ပါတယ်။ရုံးမြင့်တန်ကြားကလည်းပြောရမှာသမ္မတရူဟာနီကခီးသည်ပေါင်း186ရောက်လုံးတည်ခဲ့ရတဲ့ဒီပြစ်ချခဲ့မှုဟာခွင့်လွန်နိုင်စရာမရှိဘူး။ဒီအတွက်အထူးခုံရုံးဖွဲ့ဖို့လိုတယ်။တကဘာလုံးကလည်းဒါကိုစောင့်ကြည့်နေလိမ့်မယ်လို့ပြောခဲ့ပါတယ်။ဒီနေ့မှာပဲအီရန်တရားရေးပြောခွင့်ရကလည်းဒီအမှုနဲ့ပတ်သက်ပြီးစစ်ဆေးမှုတွေအကြီးအကျယ်လုပ်နေပြီးလူတချို့ကိုလည်းဖမ်းတာတယ်လို့အီရန်ဆိုရပိုင်သတင်းဌာနကလည်းပြောခဲ့ပေမဲ့ဘသူတွေနဲ့ဘယ်နှယောက်ကိုဖမ်းတာလဲဆိုတာတော့ထည့်မပြောခဲ့ပါဘူး။ဒီအီရန်နျူကလ িয়ার အရေး2015နိုင်ငံတကာသဘောတူညီချက်ကိုအီရန်နိုင်ငံဘက်ကမလိုက်နာတော့တဲ့အတွက်ဒီသဘောတူညီချက်ထဲကအငင်းပွားမှုဖြစ်ရှင်းဆိုင်ရာလုပ်ငန်းစဉ်အတိုင်းဆက်ကင်သွားဖို့ပဲကြံတော့တယ်လို့ဗြိတိန်ပြည်ထောင်တဲ့ဂျာမနီနိုင်ငံတို့ကဒီနေ့ပူးတွဲကြေညာလိုက်ကြပါတယ်ဒီဥရောပသုံးနိုင်ငံအနေနဲ့အီရန်နိုင်ငံပေါ်စီးပွားရေးပိတ်ဆို့တက္ကသမှုတွေကိုဖယ်ရှားရင်းနဲ့ဒီနိုင်ငံနဲ့တရားဝင်ကုံသွယ်ရေးကြိုးပမ်းမှုတွေပါဝင် JCPOA လို့တူောက်ခေါ်တဲ့ဒီသဘောတူညီချက်အတိုင်းလိုက်နာလာခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အမေရိကန်တရုတ်ရုရှားတို့ပါလက်မှတ်ရေးထိုးခဲ့ကြတဲ့ဒီနိုင်ငံတကာသဘောတူညီချက်ထဲမှာအီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ကန့်သက်ထားပြီးအပြန်အလှန်အနေနဲ့အီရန်ပေါ်စီးပွားရေးရာပိတ်ဆို့တက္ကမှုတွေပြန်လျှော့ပေါ်ပေးဖို့ကိုလည်းထည့်သွင်းထားတယ်လို့ဆိုပါတယ်။ကမ္ဘာဗန်ကစီရင်ခံစားသည့်ထုတ်ပြန်ရမှာမြန်မာစီးပွားရေးနှေးကွေးလာနေပြီးပြည်တွင်းမရေရာမှုတွေဆက်လက်ရှိနေပေမဲ့စီးပွားရေးကျန်းကျန်းခံနိုင်မှုနဲ့ဆက်ရည်တည်နေနိုင်သေးတယ်လို့ထောက်ပြလိုက်ပါတယ်။ပြည်ခဲ့တဲ့ဒီဇင်ဘာလရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့ဒီအစီရင်ခံစာထဲမှာပဲမြန်မာနိုင်ငံထဲမှာစီးပွားရေးကဏ္ဍထုတ်လုပ်မှုနည်းနေတာဥပဒေမူပေါင်းဖွဲ့စည်းအခက်အခဲတွေရှိနေတာနဲ့လက်နက်ကိုင်ပဋိပက္ခတွေဆက်ရှိနေတာကြောင့်ရင်းနှီးမြှုပ်နှံမှုတိုးတက်ရေးအတွက်မတိကျတဲ့စီးပွားရေးဆင်ခံမှုတွေဆက်ရှိနေသေးပေမဲ့စီးပွားရေးတိုးတက်မှုနှုန်းကမဆိုးတဲ့လောက်လေးမြန်မာဆဲဖြစ်တယ်လို့ထောက်ပြထားပါတယ်ခင်ဗျ။
တရင်အချင်းချက်ကိုကိုဝင်းမင်းကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမှုကမဆုံမှုဖြစ်ပြီးတော့ engineer ကတော့ Dexter One Direct ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ19 kHz 15539လိုင်းဒိုမီတာ25 kHz 11839လိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလမီတာ190 kHz 15905တို့ကနေထုတ်လည်ပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.
Welcome.